Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2016ခုနှစ်အေပြီလ1ရက်တောက်ကြနေ့ညပိုင်း9နာရီကနေ10နာရီထိအစီအစဉ်တွေကို9ဒိုမီတာ24 25 30နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ကြပါပါနျူကလ িয়ার ဘေးကင်းလုံခြုံရေးဆိုင်ရာနှစ်ရက်ကြာထိပ်သီးညလာကနောက်ဆုံးနေ့မှာသမ္မတဘရတ်ကိုပါမမိန်ကွန်းပြောဖို့ရှိသလိုမြောက်ကိုရီးယားကတော့ပဲ့ထင်းဒုံးကြီးလို့ယူဆတဲ့ဒုံးကြီးတစ်စင်းကိုဒီကနေ့ထပ်ပြီးပြစ်လွတ်ပါတယ်။မြန်မာနိုင်ငံအစိုးရအဖွဲ့တကူကပ္ပအထင်ကြီးပုဂ္ဂိုလ်များ The Elders အဖွဲ့ကကြိုဆိုလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
သမ္မတရုံးကပါကျင်တဲ့တဲ့မှာမရှိတဲ့အတွက်ဘယ်လိုတော့ပါဘူးပေါ့။ဒီတိုင်းပဲထားသွားမယ်ဆိုတဲ့သဘောမျိုးပြောတာပေါ့နော်။ဟာ။ဒါဆိုလို့ကျန်တဲ့နောက်ဆုံးဝင်လာတဲ့တည်တည်တည်တော့ဘာမ
ှဒီကနေ့အေဗီလာတရက်နေ့မှာတရားဝင်တာဝန်စတင်ထမ်းဆောင်တဲ့ ND ဦးဆောင်တဲ့အစိုးရရဲ့တိုင်းနယ်ပြည်နယ်ဒေသအဆင့်တာဝန်အလွှဲပြောင်းကိစ္စနဲ့ပတ်သက်ပြီးမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူအစိုးရတဲ့နိုင်ငံရေးအကျဉ်းသားများပြန်လည်လွတ်မြောက်ရေးအကြောင်းပြင်တပတ်အတွင်းအားကစားသတင်းကိုလည်းနားဆင်ရမှာပါအခုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးမှာဖြစ်ပါရဲ့ရှင်
အမေရိကန်ပြည်ထောင်စုကအင်ဂျင်ပစ်လက်ခံကျင်းပပြီးကမ္ဘာကောင်းဆောင်တွေတရားဝင်တွေနျူကလ িয়ার ဘေးကင်းလုံခြုံရေးထိပ်သီးညီလာခံဒုတိယရက်နဲ့နောက်ဆုံးရက်ဒီကနေ့မှာအမေရိကန်သမ္မတဘရာကိုဘာမှမေးခွန်းပြောဖို့ရှိပါတယ်။ဇာတာပရီနေ့ညပိုင်းတုန်းကတော့ညီလာခံတရားဝင်တွေကမ္ဘာကောင်းဆောင်အယောက်90ကိုသမ္မတဥပမာကညစာစားပွဲနဲ့တိုက်ခင်းအခမ်းပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေထုတ်လုပ်နေတာနဲ့အသုံးပြုလာနိုင်ခြင်းတုံ့ငွေဖြစ်နေတဲ့ချင်းကြောက်မှုနဲ့ပတ်သက်ပြီးအခုညီလာခံမှာအဓိကအာရုံစိုက်ဆွေးနွေးနေကြတာပါ။ဒီကနေ့မှာပဲမြောက်ကိုရီးယားကပယ်ထင်းဒုံးကြီးလို့ယူဆရတဲ့ဒုံးကြီးတစ်စင်းကိုဂျပန်ပင်လယ်ထဲပစ်လွတ်တာကြောင့်တောင်ကိုရီးယားမဟာမိတ်အနောက်နိုင်ငံတွေနဲ့မြောက်ကိုရီးယားနိုင်ငံကြားမှာတင်းမာမှုတွေပိုတိုးလာပါတယ်။မြောက်ကိုရီးယားကဒုံးကြီးမပစ်လွတ်ခင်မှာပဲသမ္မတဥပမာကတောင်ကိုရီးယားနဲ့ဂျပန်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းမဲ့ဇုန်ဖြစ်ရေးတင်းကြီးတညွတ်ထဲလုတ်သွားဖို့ကိစ္စဆွေးနွေးကြပါတယ်
။မြောက်ကိုရီးယားအစိုးရဟာဒီနေ့အတွင်းနျူကလ িয়ার စမ်းသပ်မှုတွေအတော်များများလုပ်ခဲ့တာမှာအခုနောက်ဆုံးအရှိတ်ဘက်ကန်ယိုရန်ကနေပယ်ထိန်တပ်ဒုံးကြီးလို့ယူဆရတဲ့ဒုံးကြီးတစ်စင်းကိုပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားသတင်းမီဒီယာမှာဖော်ပြထားပါတယ်။မြေပြင်ကနေဝေဟင်ပြစ်မီဆိုင်ဒုံးကြီးတစ်စင်းကိုတောက်ကြနေနေလယ်ပိုင်းကဂျပန်ပင်လယ်ထဲပစ်လွတ်ခဲ့တာလို့တောင်ကိုရီးယားယွန်ဟသတင်းဌာနကပြောပါရယ်ဒီသတင်းနဲ့ပတ်သက်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြင်သစ်သတင်းဌာနကိုအတည်ပြုပေမဲ့ပစ်ခတ်ခဲ့တဲ့မီဆိုင်ဒုံးကြီးဘလောက်အကွာအဝေးအထိရောက်ခဲ့ပြီးတော့ဘယ်ကိုဦးတည်ပစ်ခတ်ခဲ့တာလဲဆိုတာနဲ့ပတ်သက်လို့တော့အတည်မပြုပါဘူးမြောက်ကိုရီးယားအရှေ့ပိုင်းမြို့ဆွန်ဒေါကနေဒီဒုံးကြီးပြစ်လို့စမ်းသပ်ခဲ့တာလို့ပဲပြောပါရယ်မြောက်ကိုရီးယားနိုင်ငံဟာပြီးခဲ့တဲ့ဇန်နဝါရီလကစလို့နျူကလ িয়ার လက်နက်စမ်းသပ်ပြစ်လို့မှုတွေကိုဆက်တိုက်ဆိုသလိုလှုပ်ဆောင်လာခဲ့တာပါအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အကြီးမားဆုံးပူးတဲ့စီရင်လက်ချက်မှုတွေလှုပ်ဆောင်နေချိန်မှာပဲမြောက်ကိုရီးယားကအခုလိုလှုပ်ဆောင်တာဖြစ်ပါရယ်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတဲ့စီရင်လက်ချက်မှုတွေဟာမြောက်ကိုရီးယားနိုင်ငံထဲဝင်ရောက်သိမ်းပိုက်ဖို့လေ့ကျင့်နေတာလို့သူတို့ဘက်ကရှုမြင်တဲ့အကြောင်းမြောက်ကိုရီးယားအစိုးရကပြောဆိုထားပါရယ်တစ်ချိန်ထဲမှာပဲမြောက်ကိုရီးယားက GPS စနစ်တွေကိုတောင်ကိုရီးယားနိုင်ငံထဲအတင်းဖြန့်ကျက်ထည့်သွင်းလိုက်တာကြောင့်ဆက်သွယ်ရေးနဲ့ navigation လို့ခေါ်တဲ့ယာဉ်မောင်းနေမှုလမ်းညွန်ပြမှုတွေအပေါ်တက်ရောက်မှုတချို့ဖြစ်သွားခဲ့တယ်လို့ဆိုပါရယ်ဒါပေမဲ့လည်းခုချိန်ထိတော့တိတိတသားအနောက်ရှက်ဖြစ်တာမျိုးတော့မရှိသေးပါဘူ
းသရှိုလို့မှုအကြမ်းဖက်အဖွဲ့အစည်းတစ်ခုကိုအားပေးကူညီမှုစတဲ့ဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့တူရကီသတင်းတောက်နှုတ်ရဲ့အမှုကိုပြန်စစ်နေပါပြီတူရကီဆိုရကစီးရီးယားနိုင်ငံနဲ့လက်နက်ခဲယမ်းတွေခိုးသွင်းနေတယ်ဆိုပြီးသူတို့ရေးလိုက်တဲ့သတင်းကြောင့်အခုလိုတရားစွဲခံနေကြတာပါကမ်ဟူရီယက်သတင်းစာအက်ဒီတာချုပ်ကန်ဒန်ဒါနဲ့အန်ကာရာမြို့တော်အခြေစိုက်ဌာနခွဲအကြီးအကဲအာဒမ်ဂိုးလ်ဒ်ကိုတကပိတ်တရားခွင်မှာစစ်ဆေးနေတာပါ။သူတို့မှာပြစ်ရှိတယ်ဆိုပြီးတရားရုံးကဆုံးဖြတ်ရင်တော့ထောင်ဒဏ်တသက်တကျုံးအထိချခံရဖို့ရှိပါတယ်။တူရကီနိုင်ငံမှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးစံသက်ချက်တစ်ခုဖြစ်နိုင်ငံတကာကစိတ်ဝင်စားနဲ့စောင့်ကြည့်နေတဲ့သူတို့ရဲ့အမှုကိုပြီးခဲ့တဲ့တောက်ကြနေ့နောက်ပိုင်းကတရားရုံးတင်ခဲ့တာပါ။ဒါပေမဲ့လည်းတရားခွင်ကိုအများပြည်သူမဝင်ဖို့တရားသူကြီးကဆုံးဖြတ်တာကိုအတိုက်အခံလွှတ်တော်အမတ်တွေနဲ့နိုင်ငံရေးသမားတွေကလည်လူရှုခဲ့ပြီးတဲ့နောက်တရားစစ်ဆေးတာကိုဒီသတင်းပတ်တိဆိုင်းငံ့ထားခဲ့တာပါ
အိန္ဒိယနိုင်ငံကလတ်ကတားမြို့မှာမနေ့ကတရားဒဇင်းပြိုကျလို့လူ23ယောက်မထက်မနည်းသေဆုံးပြီးတော့80ကျော်ဒဏ်ရာရသွားတဲ့ဖြစ်ရပ်နဲ့ပတ်သက်လို့တရားတည်ဆောက်နေတဲ့ကုမ္ပဏီရဲ့အရာရှိ5ဦးကိုထိန်းသိမ်းထားတယ်လို့အိန္ဒိယအရေးကပြောပါရယ်အခုလိုလူသေဆုံးမှုနဲ့ပတ်သက်လို့ဆောက်လုပ်ရေးလုပ်ငန်းမှာတာဝန်ရှိကြောင်းစွဲချက်နဲ့အမှုဖွင့်ထားတယ်လို့ရဲကဒီကနေ့အစောပိုင်းမှာပြောပါရယ်တပိုင်းတစဆောက်လက်စဖြစ်တဲ့ပြိုကျသွားတဲ့တရားအောင်မှာပြည်ကျန်ရင်နေသူတွေကိုကလတ်ကတားကရှာဖွေရေးသမားတွေကဆက်ပြီးရှာဖွေနေကြပါရယ်
There is some debris there that is being removed and it is being ensured that there is no no more dead body
ပြည့်အစည်းပုံတွေကိုဆက်ဖယ်ရှာနေပြီးအဲ့ဒီအောက်မှာပြည်နေတဲ့အလောင်းဂျာမနီရအောင်ဆက်ရှာနေပါတယ်ဒီဖက်ပိုင်းမှာတော့အသက်ရှင်နေသူတွေရှိမနေလောက်တော့ပါဘူးလို့အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးအဖွဲ့ဒုတိယစစ်ဆေးရေးမှူးချုပ် SS Gorilla ကပြောသွားတာပါအဲ့ဒီလိုပြောကြတဲ့အချိန်တရားအောင်မှာကားတွေလူတွေရှိနေခဲ့တယ်လို့မျက်မြင်တွေ့ခဲ့တဲ့သူတွေကဆိုပါတယ်ဒီတရားကိုစောင့်နေတာအနည်းဆုံး6နှစ်ရှိသွားပါပြီ
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုကနေတောက်ကြညာပဲတရုံတွေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်အခုအချိန်ကဟာမြန်မာနိုင်ငံအတွက်သမိုင်းဝင်အချိန်ကတစ်ခုဖြစ်တယ်လို့ကမ္ဘာအထင်ကရပုဂ္ဂိုလ်များအဖွဲ့ The Elders ရဲ့ဥက္ကဋ္ဌကုလသမဂ္ဂတွင်မှုချုပ်ဟောင်း KVNN ကပြောပြီးမြန်မာနိုင်ငံရဲ့အစိုးရအဖွဲ့တွေကို The Elders ကကြိုဆိုလိုက်ပါတယ်ငင်းကြရင်နဲ့ပြန်လည်ရင်ကြားစီရေးပေါ်သမရဦးထင်ကျော်နဲ့ဒေါံဆန်းစုကြည်တို့ရဲ့တန်လေးတန်ကြောင့်မိမိတို့အားတက်မိတဲ့အကြောင်းနိုင်ငံရှေ့ဆက်သွားတာနဲ့အမျှအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေကိုဆက်လုပ်သွားရေးတခြားလက်တွဲလှုပ်ဆောင်ပွဲတွေနဲ့လှုပ်သွားဖို့ NLD ကိုအားပေးပါကြောင်း The Elders အဖွဲ့ရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ချောမွေ့စွာအသွင်ကူးပြောင်းရေးဖြစ်စေဖို့အတွက်အနားယူသွားတဲ့သမရဦးသိန်းစိန်နဲ့စစ်ဖက်အာဏာပိုင်တွေရဲ့လှုပ်ဆောင်ချက်တွေကိုလည်း The Elders အဖွဲ့ကအတိအမှတ်ပြုတယ်ဆိုတာထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာလူမှုကိုဆက်ပြီးအားပေးထောက်ခံသွားမှာဖြစ်တယ်လို့နိုင်ငံရဲ့ဒီမိုကရေစီအနာဂတ်ကိုပုံဖော်တည်ဆောက်ကြတာနဲ့အမျှအစိုးရသည်တခြားသက်ဆိုင်ပါဝင်သူတွေနဲ့ဆက်ပြီးလက်တွဲလှုပ်ဆောင်သွားဖို့ The Elders ကမျှော်လင့်နေကြောင်းလည်းဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာလူလက်စွာခီးသွွာလာခွင့်အပေါ်ပြည်ပင်ကန့်သက်ထားတာကိုယူသိမ်းပေးရေးကိစ္စအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့အစ်တာဝန်ယူပြီးရပ်ပေါင်းတရားတွေလှုပ်ဆောင်ဖို့မြန်မာနိုင်ငံလူ့ခွင့်ရေးကြီးနေဆိုင်ရာကုလသမဂ္ဂအထူးဆောင်စစ်ဆေးရေးမှူးရန်ဟီးလီကကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုမလာ18ရက်နေ့စွဲနဲ့တင်သွင်းတဲ့မြန်မာနိုင်ငံဆိုင်ရာအစီအခံစာထဲမှာတိုက်တွန်းထားပါတယ်။ NLD တာဝန်ရှိသူတူဖြစ်တဲ့ဦးဝင်းထင်ကတော့ရခိုင်ပြည်နယ်ကပြဿနာဟာမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာအများကြီးထဲမှာတစ်ခုပဲဖြစ်တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မှာညမထွေအမိန့်ထုတ်ပြန်ထားတာကိုယူသိမ်းပေးဖို့မစ်ဂျန်ဟီးလီကအကြံပြုထားတာလည်းရှိပြီးအဲဒါကိုတော့အရင်သမရဦးသိန်းစိန်မစင်းခင်ရပ်ပိုင်းလေးမှာနေမယ်ယူသိမ်းသွားခဲ့ပြီးဖြစ်ပါတယ်။
မြန်မာအင်းနီချင်းထိုင်းနိုင်ငံမှာဆူဆူဝါဝါမိုးခေါင်ရေရှားတဲ့အခြေအနေကြောင့်စဘာဆိုင်တောင်သူတွေဆက်ပြိုးရေအလုံးအလောက်မရကြဘဲဖြစ်နေပြီးဒီအခြေအနေကြောင့်လရဆိုင်ပြိုးသားတွေမလုပ်ကြဖို့အစိုးရကလည်းညွှန်ကြားထားပါတယ်။ဒါပေမဲ့လည်းအခုလိုအစိုးရကပြောထားတဲ့တိုင်အောင်မြေအောက်ရေကိုသုံးပြီးတော့လရဆိုင်ပြိုးဖို့စ조사ကြသူတွေလည်းရှိပါတယ်။ရေနည်းနည်းသုံးပြီးအချိန်တူတူတွင်သီးနှံတချို့ဆိုင်ပြိုးနိုင်ဖို့တောင်သူတချို့စ조사ကြပေမဲ့ရေမလုံလောက်တာနဲ့ပိုးကျတာတွေကြောင့်အအောင်မြင်မြင်မဆိုင်ပြိုးနိုင်ကြဘူးလို့လည်းသမားတွေကပြောပါတယ်။မြန်မာနိုင်ငံပါဝင်တဲ့အရှေ့တောင်အာရှဒေသကလူတန်းပေါင်းများစွာဟာဒေသတွေမှာနှစ်ပေါင်း20ကျော်ကာလအတွင်းအဆိုးဝါးဆုံးမိုးခေါင်ရေရှားမှုကြောင့်လာအုစ်၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကဆန်စပါးစိုက်ပျိုးမှုတွေမှာအရေးပါလာတဲ့မဲခေါင်မြေရေခန်းချောက်လာတာနဲ့ကြုံနေကြရတာပါ။ဒီအခြေအနေကြောင့်ထိုင်းနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍဆူဆူဝါးဝါးထိခိုက်နေရပြီးအထူးသဖြင့်စပါးစိုက်ပျိုးမှုဟာဆိုရင်ပြီးခဲ့တဲ့နှစ်တွင်16ရာခိုင်နှုန်းထိကျဆင်းခဲ့ပါတယ်။ထိုင်းနိုင်ငံရေအရင်းအမြစ်ဖြန့်ဝေရေးဌာနညွှန်ကြားရေးမှူးကတော့ဒီနှစ်မိုးခေါင်ရေရှားမှုဟာပြီးခဲ့တဲ့နှစ်တွေကတည်းကဆိုင်ရင်နည်းနည်းတော်သေးတယ်လို့ပြောပါတယ်။ပြီးခဲ့တဲ့2013ခုနှစ်ကခရိုင်42ခုလောက်မှာမိုးခေါင်ရေရှားတာနဲ့ကြုံခဲ့ရဖူးပြီးဒီနှစ်2016ခုနှစ်မှာတော့ခရိုင်ပေါင်း22ခုလောက်မှာပဲမိုးခေါင်ရေရှားတာကိုကြုံရတာလို့ဆိုပါတယ်။ဒါပေမဲ့လည်းဒီနှစ်ပူပြင်းတဲ့အဲနီညိုရာသီဥတုကြောင့်မိုးပိုပြီးနှဲသွားနိုင်တဲ့အတွက်အစိုးရအနေနဲ့မိုးခေါင်ရေရှားမှုတန်းတက်တာရစေရေးရေတိုးရေရှည်လှုပ်ဆောင်ချက်တွေချမှတ်လှုပ်ဆောင်နေရပါတယ်။
ထိုင်းနိုင်ငံစစ်တပ်အနေနဲ့ရာဇဝတ်မှုတွေကိုတာဝန်ယူကင်တွေတာအပါအဝင်လုပ်ပိုင်ခွင့်တွေကိုထိုင်းအစိုးရကပို့ပေးလိုက်ပါတယ်။နိုင်ငံတော်ဝန်ရာဇဝတ်ကိုင်ကြီးတွေနဲ့ပြစ်မှုကျူးလွန်သူတွေကိုနှိမ်နှင်းရေးအစိုးရကစတင်လုပ်ဆောင်နေချိန်မှာပဲစစ်တပ်ကိုအခုလိုလုပ်ပိုင်ခွင့်အာဏာတွေပို့ပေးလိုက်တာပါ။ဒါပေမဲ့လည်းအခုလုပ်ပိုင်ခွင့်အသစ်တွေကနေမတရားလုပ်တာတွေဖြစ်လာနိုင်ချေပေါ်လူခွင့်ရေးလှုပ်ရှားသူတွေကစိုးရိမ်ကြပါတယ်။ဒီသတင်းမှထုတ်ပြန်တဲ့အမိန့်အသစ်အရစစ်ဖက်တာဝန်ရှိသူတွေအနေနဲ့ရှာဖွေရေးလုပ်တာ၊ပိုင်ဆိုင်ပစ္စည်းတွေသိမ်းဆည်တာ၊ငွေကြေးအလွှဲပြောင်းလုပ်တာတွေကိုဆိုင်းငံ့တာတန်ရရှိသူတွေပြပခီးသွားလာခွင့်တားဆီးတာစတဲ့လုံပိုင်ခွင့်တွေနဲ့ရာဇဝတ်မှုနှိမ်နင်းရေးအရာရှိတွေဖြစ်လှုပ်ဆောင်နိုင်ကြမှာပါဒီအမိန့်အရလှုပ်ဆောင်နိုင်တဲ့ရာဇဝတ်မှုတွေထဲမှာလူမောင်ခိုကူးမှုလိန်လယ်မှုအတရေဖြတ်မှုလောင်းကစားမှုလူဝင်မှုဆိုင်ရာပြည်တစားမှုအကောက်ခွန်မှုအစမတန်အတိုးယူပြီးငွေချေးမှုလက်နက်ခဲယမ်းမှုစတဲ့ရာဇဝတ်ပြစ်မှုပေါင်း20ကျော်အကျုံးဝင်ပါတယ်ရဲတပ်ဖွဲ့မှအင်အားနည်းနေတာကိုစစ်ဖက်တာဝန်ရှိသူတွေနဲ့ဖြစ်ဆွတ်တာဝန်ပေးဖို့အစိုးရအနေနဲ့လိုအပ်တယ်ဆိုပြီးအခုအထူးလုပ်ပိုင်ခွင့်အမိန့်အပေါ်ဒုတိယဝန်ကြီးချုပ်ဖရာဝစ်ဝမ်ဆူဝမ်ကကာကွယ်ပြောဆိုပါတယ်
EU ဥရောပသမဂ္ဂနဲ့ Greece နိုင်ငံတွေအနေနဲ့ Greece ကျွန်းစုတွေကိုရောက်လာကြတဲ့ရွှေ့ပြောင်းဒုက္ခသည်တွေကိုတင်းနှင်းလာနေကစပြီးတူရကီနိုင်ငံကိုပြန်ပို့တော့မှာပါ Syria နိုင်ငံသားတွေအများစုပါဝင်တဲ့အခုလိုဒုက္ခသည်တွေပြန်ပို့မဲ့အစီအစဉ်ဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကတူရကီအစိုးရနဲ့ဥရောပသမဂ္ဂတို့ကြားရယူခဲ့တဲ့သဘောတူညီချက်တစ်စိတ်တစ်ပိုင်းပဲဖြစ်ပါတယ်ဥရောပရောက်ရွှေ့ပြောင်းဝင်ရောက်သူတွေအရေးကင်တွဲဖြည့်ရှင်းနိုင်ဖို့ရည်ရွယ်ပြီးဒီသဘောတူညီချက်ကိုရယူခဲ့တာဖြစ်ပေမဲ့လို့လူအခွင့်အရေးလှုပ်ရှားသူတွေနဲ့ဥရောပကလက်ဝဲရင်းတွေကတော့ဒီသဘောတူညီချက်ဟာနိုင်ငံခြားသားတွေကိုမလိုလားမှုကြောင့်ဖြစ်လာတာဆိုပြီးဒါကိုကန့်ကွက်ကြပါတယ်။ဘလို့ပဲဖြစ်ဖြစ်ဥရောပကောင်စီကတော့ပုံမှန်နည်းနဲ့မဟုတ်ပဲဝင်ရောက်လာကြသူတွေနဲ့အသစ်ရောက်လာတဲ့ရွှေ့ပြောင်းဒုက္ခသည်တွေကိုတင်းနှလာနေကစပြီးတူရကီကိုပြန်ပို့တော့မှာပါ။ဒီအစီအစဉ်ကြောင့်တူရကီနိုင်ငံအနေနဲ့ဥရောပကနေဒေါ်လာတန်ပေါင်း 3,000 ကျော်အကူအညီငွေရမှာဖြစ်တဲ့အပြင်တူရကီနိုင်ငံသားတွေအတွက်ဥရောပနိုင်ငံတွေကိုပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေလျှော့ချပေးခဲ့တယ်လို့တူရကီအနေနဲ့ EU အဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်လာဖို့အခွင့်အလမ်းတစ်တွေပို့ပြီးရလာစေတာဖြစ်ပါရဲ့ရှင်
။ပါကစ္စတန်နိုင်ငံမှာဘုံခွဲတာနဲ့စစ်သွေးကြွတွေရဲ့တခြားတိုက်ခိုက်မှုတွေအပါအဝင်အကြမ်းဖက်မှုနဲ့ဆက်ဆက်တဲ့ဖြစ်ရပ်တွေကြောင့်သေဆုံးသူအရေအတွက်ဟာ2015ခုနှစ်တွင်40ရာခိုင်နှုန်းကျဆင်းသွားတယ်လို့ပါကစ္စတန်ခြေဆိုင်ထိပ်တန်းလူခွင့်ရေးအဖွဲ့တစ်ဖွဲ့ကပြောလိုက်ပါတယ်။2014ခုနှစ်ကသေဆုံးသူပေါင်း 9,622 ဦးရှိတာကနေ2015ခုနှစ်မှာ 4,612 ဦးပဲရှိတယ်ဆိုတာကိုပါကစ္စတန်လူ့အခွင့်အရေးကော်မရှင် HRCP ကဒီကနေ့ထုတ်ပြန်တဲ့နှစ်ပတ်လည်အစီအစဉ်ကစားထဲမှာဖော်ပြထားပါတယ် HRCP အဖွဲ့ရဲ့အခုထုတ်ပြန်ချက်ဟာသေဆုံးမှုရော့ကျသွားတယ်ဆိုတာကိုတရားဝင်ထုတ်ပြန်ထားတာနဲ့ကိုက်ညီပါတယ်အာဖဂန်နစ္စတန်နေဆန်နာကပါကစ္စတန်တာလီဘန်တို့ရဲ့အခြေစိုက်စခန်းတွေကိုစစ်ဖက်ကစစ်ဆင်ရေးလုပ်တာမှာအောင်မြင်တာကြောင့်လို့အစိုးရကပြောထားတာပါတနင်္ဂနွေနေ့ကလာဟိုးမြို့မှာအထက်ပုံခွဲတာကြောင့်လူပေါင်း82ယောက်တမနဲ့တေဆုံးတဲ့ဖြစ်ရဖြစ်ပြီးတဲ့နောက်အခုအစီရင်ခံစာထွက်လာတာပါတေဆုံးသူတွေထဲမှာအီစတာပွဲတော်ဆင်နွှဲနေတဲ့လူနည်းစုခရစ်ယာန်ဘာသာဝင်တွေလည်းပါဝင်ပါတယ်ပါကစ္စတန်နိုင်ငံမှာစစ်သွေးကြော်ရဲ့တိုက်ခိုက်မှု906ကြိမ်ကို HRCP အဖွဲ့အနေနဲ့မှတ်တမ်းတင်ခဲ့ပြီးဒါဟာ2008ခုနှစ်ကတည်းကနေဆိုရင်အနည်းဆုံးဖြစ်တယ်လို့အစ္စလာမဘတ်မြို့တော်မှာအစီရင်ခံစာထုတ်ပြန်ချိန်တွင် HRCP အဖွဲ့ရဲ့ကမ်မရွန်အာရစ်ကသတင်းတောက်တွေကိုပြောပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုကြွကြော်သိနဲ့နန်းလောင်တို့တင်ညာပေးခဲ့တာပါရှင်ဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ပြပေးပါမယ် NLD ဦးဆောင်တဲ့အစိုးရတရားဝင်တာဝန်စတင်ထမ်းဆောင်မှုနဲ့တာဝန်အလွဲအပြောင်းတချို့ရှင်းရှင်းလင်းလင်းမရှိခဲ့တဲ့အကြောင်းကိုအရင်ဦးဆုံးတင်ပြပေးခြင်းပါတယ်ပြည်ထောင်စုအစိုးရအပါအဝင်သက်ဆိုင်ရာတိုင်းနဲ့ပြည်နယ်အစိုးရတစ်တွေဟာဒီကနေ့မှစပြီးအုပ်ချုပ်ရေးတာဝန်အရရကိုစတင်ယူနေပြီဖြစ်ပါတယ်တချို့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေမှာအလွဲအပြောင်းတွေကိုစနစ်ကျမှုရှိခဲ့ပေမဲ့တချို့ဒေသတွေမှာတော့ပြီးခဲ့တဲ့အစိုးရကတည်တည်ချာချာရှင်းရှင်းလင်းလင်းလွဲပြောင်းတာတွေလုပ်ခဲ့ခြင်းမရှိဘူးလို့သိရပါတယ်ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ကိုရင်နိုင်ကတင်ပြထားပါတယ်ရှင်
သမရသည့်ဦးထင်ကျော်ဦးဆောင်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဒီကနေ့မှအစိုးရသက်တာဝန်တွေကိုတရားဝင်စတင်လိုက်တဲ့အချိန်မှာပဲပြည်내နဲ့တိုင်းဒေသကြီးအစိုးရအဖွဲ့တွေရဲ့ဝန်ကြီးချုပ်တွေလည်းဒီကနေ့မှကျန်းသက်စာချိန်ဆိုပြီးတော့အစိုးရတာဝန်တွေကိုစတင်လာကြပါတယ်။သခိုင်းတိုင်းဒေသကြီးအစိုးရရဲ့ဝန်ကြီးချုပ်အသစ်ဖြစ်တဲ့ဒေါက်တာမြင့်နိုင်ကဝန်ကြီးချုပ်အဖြစ်နဲ့ဒီကနေ့ကျန်းသက်စာချိန်ဆိုခဲ့တယ်လို့ VOA ကိုပြောပါတယ်။ဒီ
နေ့ဒီစာချိန်ဆိုရလေဒီကနေ့ကတော့မှဟောမင်းပြောရတယ်ဒီကနေ့တလိုက်ကြလောက်မှာဒီဝင်းကြီးကိုသွားပြီးတော့အတိတ်ကဝင်းကြီးယုံကိုသွားတယ်လို့ဒီမှာဝန်ထမ်းတွေမိတ်ဆက်စကားပြောတယ်ဒီကြုံလည်းအားတော့ဘယ်လိုပြောမလဲတော်တော်သူတို့လည်းသွားမိတ်ဆက်ရင်းနဲ့ရှင်းလောက်သွားတယ်နည်းနည်းချင်းစကားပြောရဆုံးကြလာကောကွာဒီကြာပြောတဲ့ကံပိစာကြီးရပြီလားလည်းဝင်းကြီးဖွဲ့ကလည်းတိုင်းနေပြီးတော့ရှေ့ပါတယ်မှာလုပ်ချင်မှာ
သူအနေနဲ့တန်ရှင်းတဲ့အစိုးရတရားဖြစ်ပေါ်လာဖို့အတွက်ကိုဦးစားပေးလှုပ်ဆောင်သွားမှာဖြစ်တယ်လို့ဒေါက်တာမြင့်နိုင်ကပြောပါတယ်။ဒါပြင်ပါတီရဲ့မူဝါဒအတိုင်းအမျိုးသားပြန်လည်ရင်ကြားစည်းရုံးမူကိုကန့်ဆွဲပြီးတော့အားလုံးပါဝင်နိုင်အောင်လှုပ်ဆောင်သွားမယ်လို့လည်းပြောပါတယ်။သခိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ဝင်အရေးအတွက်ကိုအရင်ထက်ရှင်းချသွားဖို့စီစဉ်ထားပြီးတော့တိုင်းဒေသကြီးအစိုးရအဖွဲ့ဝင်စီရင်ကတော့ရှေ့သတင်းပတ်မှာထွက်ပေါ်လာဖို့ရှိပြီးတခြားနိုင်ငံရေးပါတီတွေကပုံကိုယ်တွေပါမပါဆိုတာကိုတော့အခုချိန်မှာပြောနိုင်သေးဘူးလို့ဆိုပါတယ်။ဒါပြင်ရခိုင်ပြည်နယ်ဘက်မှာလည်းပြည်နယ်ဝန်ကြီးချုပ်ဦးညီပူဒီကနေ့ကျန်းသက်စာကျင်းဆိုခဲ့တယ်လို့တောင်ကုန်းမြို့နယ်ပြည်နယ်လွတ်တော်အမတ်ဦးမေအောင်ကပြောပါတယ
်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးညီပူကိုသုံးစီရင်နေရကျွန်တော်တို့ပြည်နယ်လွတ်တော်ကအားလုံးကအတူတူလိုက်တယ်တဘောတူပြီးတော့အတူတူလိုက်တယ်အဲ့တော့ဝန်ကြီးချုပ်ဖြစ်သွားတာပေါ့ဗျာသုံးစီရင်နေရဒီနေ့ဆိုရင်တော့ဒါဥပဒေနဲ့အညီအာထုတ်ပါမယ်ဆိုတော့ကြမ်းကျင်သွားကြမ်းကျင်သွားပေါ့ဗျာဒီကနေ့ပြည်နယ်လွတ်တော်ရဲ့စင်နာကြီးစတင်တဲ့အစည်းအဝေးမှာ
ဒါကမိနေမှာရင်အစိုးရဘက်ကပြည်နယ်ဝန်ကြီးချုပ်ဖြစ်တဲ့ခေတ္တတာဝန်ယူခဲ့တဲ့ဦးမြအောင်ကတာဝန်တွေကိုစနစ်ကျလွှဲပြောင်းပေးခဲ့တယ်လို့သူကပြောပါတယ်။ဒါမဲ့လည်းသခိုင်းတိုင်းအပါဝင်ပြည်နယ်တိုင်းဒေသကြီးတချို့မှာတော့တာဝန်အလွှဲပြောင်းတွေကိုအရင်အစိုးရကတည်တည်ချာချာရှင်းရှင်းလင်းလင်းလွှဲပြောင်းတာတွေမရှိခဲ့ပါဘူး။အစိုးရတာဝန်တွေကိုစနစ်ကျလွှဲပြောင်းခြင်းမရှိတာနဲ့ပတ်သက်ပြီးတော့မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်တက်ဒေါက်ဇော်မြင့်မောင်က VOA ကိုအခုလိုပြောပါတယ်
။ဆက်ကိုရဲ့နေ့နေချင်းပိုင်းလောက်မှာ60ရဲ့နေ့လွှဲပြောင်းပါမယ်ဆိုပြီးတော့ကတော့မြန်ကြရင်မရှိဘူးသူဖုံးဝင်လာတယ်ပေါ့နော်ဟုတ်ပြီအဲ့လိုဆိုလို့ရှိရင်လည်းကျွန်တော်တွေ့မယ်ပေါ့ကျွန်တော်ပြင်းစင်တာဒါပေမဲ့တော့မှကျွန်တော်ဆက်ပြီးအလုံးလုံးနေတယ်ညနေ၄နာရီကျတော့ဘာသတင်းပြောင်းဝင်လာလိုက်ဆိုတော့ဩသမရယုံကဘာညွန်တဲတဲမှမရှိတဲ့အတွက်မလွဲတော့ပါဘူးပေါ့ဒီတိုင်းပဲထားသွားမယ်ဆိုတဲ့သဘောမျိုးပြောတာပေါ့နော်အလွဲပြောင်းနေပါလိမ့်မရှိဘူးဆိုလို့ရှိရင်30ရက်နေ့သမရအကြီးကျန်းချိန်တော့ကျွန်တော်တက်မယ်ရသာစားဝတ်တက်မယ်ပေါ့နော်အဲ့တော့ကျွန်တော်ညကျွန်တော်ညစာစားဝတ်ပတ်တက်ပါတယ်30ရက်ပြန်လာလိုက်တဲ့အခါကျတော့တိုင်းဖြူဥချွေမူကသူလာပြီးတော့ချိန်ရင်းနဲ့ဒါဆွဲပြီးသားဖြစ်သွားတယ်ဆိုတော့သဘောပါပဲတဲ့သူလာပြီးတွေ့တာเนาะသူစီယုံကိုလာထိုင်လို့ရပါပြီဆိုပြီးတော့ကျွန်တော်တို့ပြောတယ်30ပြည့်နေ့မှာကျွန်တော်တန်းတင်ပြီးနေစိတ်မှာဒီနေ့ကျွန်တော်အဲ့ဒါစပြီးတော့ယုံပြန်ထိုင်တော့တာပေါ့เนา
ะဒါဆိုရင်ဆရာအနေနဲ့အရင်အစိုးရအဖွဲ့ကဝန်ကြီးချုပ်နဲ့လူချင်းတွေ့ပြီးတော့တာဝန်တွေလွှဲပြောင်းတာမျိုးမလုပ်လိုက်ရဘူးပေါ့
တကူမှမဖြစ်ခဲ့ပါဘူးကြာလက်ဆွဲလည်းမလုပ်ဆက်လိုက်ရပါဘူးကျွန်တော်ကိုယ်တိုင်လည်းသူ့တစ်ခါမှမတွေ့ဘူးပေါ့သူလည်းကျွန်တော်တစ်ခါမှတွေ့ဘူးလိုက်မှာမဟုတ်ဘူး
အခုလိုအစိုးရတာဝန်တွေကိုစနစ်တကျလွှဲပြောင်းခြင်းမရှိတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးလေလာသုံးသက်သူဒေါက်တာရံမျိုးသိန်းကတော့အခုလိုဝေဖန်လိုက်ပါတယ်
။အဲကျွန်တော်မြင်တာတော့တကယ်တမ်းဟိုဒီမိုကရေစီစနစ်မှာအစိုးရအခွင့်အရေးတောင်းမှာအစိုးရဟောင်းနေလေအစိုးရတိတ်ကိုစနစ်တကျဖိအင်းစခန်းကြီးအားနဲ့တကွာပေါ့လေလူကိုယ်တိုင်လွှဲပြောင်းပေးဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။အဲ့ဒီလိုလွှဲပြောင်းပေးတာမျိုးမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်အများအားဖြင့်အစိုးရတိတ်အနေနဲ့ကိုစေးစရာကြီးတော့အထောက်အထားကြီးတွှေ့ရှိချက်တွေကိုစနစ်တကျပြန်လေတုံးတက်ပြီလားဆိုလိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အဲ့တော့တစ်ချက်တွေ့တာတော့ဗာလဲဆိုတော့အခုတက်တလို့ပေါ့လေအစ်မအားဖြစ်ရှိနေဆိုလို့ရှိရင်အစိုးရဟောင်းတဲ့အစိုးရပြည်အာဏာအလွှဲပြောင်းတာအစင်ပြေပြေချိုးချိုးမွေ့ရှိနေတယ်လို့အစ်မအားဖြစ်သဘောရပြီမဲ့လို့တစ်ချက်အမြင့်တာတာသဘောအစွင်းသဘောမှာတော့အစိုးရတင်နဲ့အစိုးရဟောင်းအလွှဲပြောင်းမှာအစိုးရဟောင်းနေတဲ့စေတနာမှန်မှန်တာတွေနောက်ပြီးတော့ဟိုပြတ်တလို့ထိုးထည့်သွားတဲ့အနေအထားမျိုးတွေနောက်ဆုံးလည်းဆွဲကြောင်းမှုမရှိတာတွေလည်းသိရပါတယ်ဗျ။ဒီမှာနောက်ဆုံးဒီနေ့နဲ့နှစ်နာရီကြည့်ပေါ့လေ။အစိုးရအပြစ်မှာတာဝန်ယူနေပြည်တော်စုမှန်ကြီးတွေနေဖို့နေအိမ်တွေဟာအစင်စစ်မဖြစ်သေးတဲ့အတွက်ကြောင့်မလို့ဟိုပြောင်းရှိပြီးနေထိုင်နိုင်တဲ့အနေအထားမျိုးမရှိအောင်တွေ့ရတယ်။ဒီနေ့ကိစ္စအတိတ်အရေးကြီးတယ်လို့ပြောလို့မရဘူးလေ။အဲ့တပတ်ကဆက်ကြည့်မယ်ဆိုရင်တော့အစည်းအဝေးမှာမှန်တာကိုကြားနေတယ်လို့တော့ရှင်းပြရတော့မလို့ရပါတယ
်အခုဧပြီလ1ရက်နေ့ကစပြီးပြည်내နဲ့တိုင်းဒေသကြီးအစိုးရအဖွဲ့အစည်းအားလုံးစတင်အသက်ဝင်ပြီးဆိုပေမဲ့လက်တွေ့အုပ်ချုပ်ရေးဘိုင်းကတော့ဝန်ကြီးချုပ်တွေကပဲကိုယ်တိုင်လှုပ်ဆောင်နေရဆဲရှိပါတယ်အတော်များများဒေသတွေမှာတော့ဝန်ကြီးအဖွဲ့တွေကိုအခုချိန်ထိဖွဲ့စည်းနိုင်ခြင်းမရှိသေးပါဘူးခင်ဗျာ
NLD ဦးဆောင်တဲ့အစိုးရတရားဝင်တာဝန်စတင်ထမ်းဆောင်မှုနဲ့တာဝန်လွှဲပြောင်းတချို့ရှင်းရှင်းလင်းလင်းမရှိတဲ့အကြောင်းကိုကိုရင်တိုင်းစူးစီးတင်ပြခဲ့တာပါရှင်။အခုတော့အစိုးရတင်တဲ့နိုင်ငံရေးအကျဉ်းသားများပြန်လည်လွှတ်မြောက်ရေးအကြောင်းကိုဆက်ပြီးတင်ပြပေးကြပါမယ်။အစိုးရတက်တက်လာပြီးတဲ့နောက်မှာပထမဦးဆုံးပြောင်းလဲတွေကိုနိုင်ငံပိုင်သတင်းစာတွေမှာစတင်တွေ့ရှိရပြီးအစိုးရတင်တဲ့နိုင်ငံရေးအကျဉ်းသားလွှတ်မြောက်ရေးဆိုပြီးဧပြီလ1ရက်နေ့ထုတ်ကျင်းမုံသတင်းစာရဲ့အားပေါ်ဟာနိုင်ငံရေးအကျဉ်းသားတွေအတွက်မျှော်လင့်စရာတွေဖြစ်ခဲ့တယ်လို့အမှုရင်ဆိုင်နေရတဲ့ចောင်းသားတွေနဲ့ပတ်သက်ပြီးပြန်လဲလွှတ်မြောက်ရေးအလေးထားခဲ့တာကြောင့်ဒါဟာအစိုးရတက်လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေပြန်လဲလွှတ်မြောက်နိုင်မယ်လို့ယူဆနေကြပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမာကတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသား၁၀၀ခန့်ကျန်နေသေးတယ်လို့အမှုရင်ဆိုင်နေရစေចောင်းသားနဲ့တက်ချွတ်လှုပ်ရှားသူ၄၀၀ကျော်ရှိနေတာပါအစိုးရရဲ့ဒီကနေ့ထုတ်တဲ့ကြေးမုံသတင်းစာအာပေါ်ကတော့ចောင်းသားတွေလွတ်မြောက်ရေးအတွက်အလေးထားရေးသားထားတာကိုတွေ့ရပါတယ်ပြည်ထရေးဝန်ကြီးဌာနအောက်ကနေတာဝန်ရှိသူတွေကတရားစွဲဆိုဖမ်းဆီးထားတဲ့နိုင်ငံရေးတက်ချွတ်လှုပ်ရှားသူတွေပြန်လည်လွတ်မြောက်ရေးအလားအလာဘယ်လိုရှိနိုင်ပါသလဲចောင်းသားတွေကိုအမှုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးလာမျိုးမြင့်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာပြည်ထောင်စုပြည်သားလူတွေနဲ့ပတ်သက်လို့လူငယ်ချမ်းသာခွင့်ပေးနိုင်တဲ့အခြေအနေနှစ်မျိုးရှိတယ်ဆိုပြီးအခုလို့ပြောပြပါဗျ
။တမရမှာလူငယ်ချမ်းသာခွင့်ပေးနိုင်တဲ့အမြင့်104ကာကြီးဆိုရှိရလေ။အဲ့ဒါပြည်ထောင်စုပြည်သားလူတွေကိုပေးတာ။အဲ့ဒါ104ကာကြီးကြလို့ရှိရင်ကာလုံအဖွဲ့ရဲ့သဘောတူညီတဲ့သူလူငယ်ခွင့်ပေးလို့ရဆိုပြီးကာကွယ်ဦးစီးချုပ်၊ဒုတိယကာကွယ်ဦးစီးချုပ်၊ကာကွယ်ဝင်ကြီးနောက်ကပြည်ထောင်စုဝင်ကြီးမြန်စာရေးဝင်ကြီးဆိုတော့သူတို့က9ယောက်နဲ့သူတမရနဲ့ဆိုတော့6ယောက်ဖြစ်ပါလား။ကာလုံကတင်လို့ကတော့မဲခွဲလို့ရှိရင်တော့ရှုံးမှာပဲလေ။
ဒီအရဆွဲဆိုခံရတဲ့ចောင်းသားတွေနဲ့တက်ကြွလှူရှားသူတွေရဲ့လွတ်မြောက်နိုင်တဲ့နေလန်းကဘလို့ရှိနိုင်ပါတလဲလို့မိတဲ့အခါမှာတော့အစိုးရတဲ့အနေနဲ့ပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်၄ကို၄ကိုတုံးပြီး
လွတ်မြောက်အောင်ဆောင်ရွက်ပေးနိုင်တဲ့အနေအထားရှိတဲ့အကြောင်းကိုလည်းအခုလိုပြောပြပါရစေ။ဟိုပြည်မှုဆိုင်ကျင့်သုံးဥပဒေ၄၉၄၄၉၄အရဆိုလို့ရှိရင်ပြည်ထောင်စုကနေပြီးတော့ကျန်တဲ့ရုပ်သိမ်းလို့ရတယ်။ရှင်းရှင်းအမေးပေးလို့ရှိရင်ရှင်းရှင်းကျုပ်ကနေပြီးအောက်ကိုအောက်ကိုအမေးပေးရတော့အောက်ကဟိုတိုင်းဥပဒေဝန်ထမ်းရှိတယ်၊ခရိုင်ဥပဒေဝန်ထမ်းရှိတယ်၊မြို့နယ်ဥပဒေဝန်ထမ ရှင်းနေကြလို့တမရအနေအမေပေးလို့ရတယ်တမရအမေပေးလို့ရတယ်တမရအမေပေးလို့ရတယ်လေးကိုလေးရပြန်ရုပ်လို့ရှိရင်တမရအနေပြီးတော့ရှင်းနေကြအမေပေးနိုင်တယ်ရှင်းနေကြဒီအစိုးရအဖွဲ့အခုဖွဲ့လိုက်အစိုးရအဖွဲ့အတူရင်းမှုပါလေအခုအမေနဲ့ပြည်ကြည့်တာလေအစိုးရအဖွဲ့အစိုးရအဖွဲ့တဲ့အခါမှာအတူရင်းမှုအနေနဲ့ပါတယ်လေရှင်းနေကြကိုဘယ်သူအမေပေးလို့ရတယ်ဆိုရင်တမရအနေအမေပေးလို့ရတယ်နော်အမေပေးလို့ရတယ်လေးကိုလေးရပြန်ပြီးတော့ရှုပ်သိမ်းလို့ရတယ်
နောက်တစ်ပိုင်းကတော့ဖမ်းဆီးခံထားရတာမဟုတ်ပေမဲ့ဖမ်းဝရမ်းထုတ်ခံထားရပြီးတင်းဆောင်နေရတဲ့တက်ကြွလှုပ်ရှားသူတွေအတွက်ဥပဒေကြောင့်ရရှိမဲ့လူငယ်ချမ်းသာခွင့်အကျုံးဝင်နိုင်ပါသလားလို့မေးတဲ့အခါမှာတော့အခုလိုဖြေကြားသွားပါတယ်
။ဟိုလက်ရှိရင်ဆိုင်နေတဲ့အမှုတွေကိုရုပ်လိုက်ဟိုရုပ်သိမ်းလိုက်ရုပ်သိမ်းလို့လို့ရှိရင်အဲ့ဒီလူတွေကနေပြန်ပြီးတော့လာရောက်ပြီးတော့အဖမ်းခံပြီးတော့ခါကြတော့သူတို့လည်းအဲ့မှာရုပ်သိမ်းတဲ့ခင်မှာပါသွားမှာပေါ့ရုပ်သိမ်းကထွက်ပြီးလို့ရှိရင်လာပြီးအဖမ်းခံပြီးတော့အမှုရင်ဆိုင်လိုက်လို့ရှိရင်ရုပ်သိမ်းတဲ့ခင်မှာပါသွားတာပေါ့နော်အခုတော့ရှိတဲ့ချက်ချင်းတော့အဖမ်းခံရမယ်လေအဲ့တော့ဝင်ရမည်ဖြစ်နေတာပေါ့နော်ဒါပေမဲ့သူတို့လူညစ်ဆိုင်ပြီးလို့ရတာလေရှေ့အမှုရင်ရှေ့အလူတွေပြေးသွားတယ်သူတို့အခုတည်းဒရယ်ဖြစ်ကြောင်သူတို့လည်းနောက်ဆက်တဲ့ပါသွားတော့ပြေးလို့ရပါတယ
်အစိုးရတက်လာတဲ့နေ့မှာပဲထူးခြားတဲ့ပြောင်းလဲမှုတွေနဲ့နိုင်ငံပိုင်သတင်းစာဖြစ်တဲ့ကျင်းမုံသတင်းစာရဲ့အာဘော်ကြောင့်ပြည်သူအများဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်ပြန်ကြားရေးဝန်ကြီးအသစ်ဖြစ်တဲ့ဒေါက်တာဖေမြင့်ဟာစာနယ်ဇင်းလောကသားတွေကြားမှာလေးစားမှုခံရပြီးတမာတမတ်ရှိတဲ့သူအဖြစ်ထင်ရှားကသူ့ကိုပြန်ကြားရေးဝန်ကြီးအဖြစ်ရွေးချယ်ခံရမှုကိုစာနယ်ဇင်းသမားတွေကအကောင်းမြင်ကြိုဆိုခဲ့ကြတာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာရွေးကောက်ပွဲကိုမဲဆွယ်စဉ်ကာလမှာနိုင်ငံရေးအကျဉ်းသားတွေအချင်းထောင်ထဲမှာတဦးမှမကြံစီရဘူးဆိုပြီးပြောဆိုထားခဲ့တာပါဒီအခြေအနေတွေကြောင့်ပဲအစိုးရတဲ့အနေနဲ့တက်ကြွလှုပ်ရှားသူတွေနိုင်ငံရေးအကျဉ်းသားတွေအမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုကြတဲ့ចောင်းသားလူငယ်တွေကိုပြန်လွှတ်ပေးနိုင်မယ့်အခြေအနေတွေရှိနေလို့သုံးသပ်ရကြောင်းဥပဒေပညာရှင်တွေကပြောဆိုနေကြပါတယ်ရှင်
အစိုးရအသင်းနဲ့နိုင်ငံရေးအကျဉ်းသားများပြန်လည်လွှတ်မြောက်ရေးအကြောင်းကိုမအေးအေးမှတင်ပြခဲ့တာပါရှင်အခုတော့စနေနေ့ညတိုက်ရိုက်လှိုင်းမှဆွေးနွေးမယ့်အကြောင်းအရာကိုနှားဆင်နိုင်ပါပြီရှင်
သမရသည်ဦးထင်ကျော်ဦးဆောင်တဲ့ဆိုရအဖွဲ့တဲ့လုပ်ငန်းတာဝန်တွေစတင်ထမ်းဆောင်တဲ့အချိန်သမရဦးသိန်းစိန်လက်ထက်မှာလှူဆောင်ချက်တွေပေါ်ကျွန်တော်တို့သောတာရှင်တွေမြင်တဲ့ကောင်းကျိုးဆိုးပြစ်တွေကိုအခုလာမဲ့စနေနေ့ညတိုက်ရိုက်လှိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-32-999အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။စနေနေ့ညတိုက်ရိုက်လိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တို့ကိုထားမှန်ဖိတ်ခေါ်ပါစေရှင်။အခုတော့တပတ်အတွင်းအားကစားသတင်းကိုနှားဆင်နိုင်ပါပြီ။ကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ်ရှင်။
ယောဘတ်တော်မှာတော့အခုတစ်ပတ်အတွင်းနိုင်ငံတကာခြေဆမ်းပွဲတွေကစားခဲ့ကြတာမှာယူရို2016အင်ရှင်ပြင်သစ်အသင်းကနယ်သာလန်ကို3-2နဲ့နိုင်သွားပြီးတော့စပိန်နဲ့အီတလီတို့တကူစီတေးကျသွားပါတယ်။ဘာလီမာစနေနေ့ကကစားခဲ့တဲ့ကမ္ဘာချန်ပီယံဂျာမနီနဲ့အင်္ဂလန်ပွဲမှာတော့အင်္ဂလန်က3-2နဲ့နိုင်သွားပါတယ်။ခရုစ်နဲ့ဂိုမက်စ်တို့ကဂျာမနီအတွက်ဂိုးအရင်သွင်းပေးခဲ့ပေမဲ့အင်္ဂလန်ဘက်ကဟယ်ရီကိန်းဂျေမီဗာဒီနဲ့ဒိုင်ယာတို့ကတကူစီပြန်သွင်းပြီးတော့နောက်ဆုံးမှာအင်္ဂလန်ကနိုင်သွားတာပါ။ဂျမနီကိုနိုင်တာနဲ့ပတ်သက်ပြီးတော့အင်္ဂလန်နီးပြရိုင်ဟော့ဆန်ပြောတာကတော
့ Yeah I mean I think it's important for us to
အခုလိုအချိန်မှာကျွန်တော်တို့ကိုယ့်ဘာသာကိုအောက်ခြေမလုပ်ဖို့အရေးကြီးပါတယ်ဒီကရက်နှစ်တွေအတွင်းဂျာမနီအသင်းရဲ့အောင်မြင်မှုတွေကိုမြင်ဖို့ဂျာမနီအသင်းလိုမျိုးဖြစ်ဖို့အတွက်ကကျွန်တော်တို့အများကြီးလုပ်ရအောင်ပါပါဒါပေမဲ့ဒီကနေ့ကျွန်တော်တို့ကစားတာကောင်းပါတယ်ဒီပွဲကနေတိတ်ခါတက်သွားရုံနဲ့မဟုတ်ပဲစိတ်တက်လည်းတက်စီပါတယ်နှကိုးရှုံပြီးမှအခုလိုပြန်နိုင်တာကတော့ကျွန်တော်တို့စိတ်တက်ကိုပြတာပါဒီနေ့ဆရာအကောင်းဆုံးကတော့ကျွန်တော်တို့ဘောလုံးပေးတာနေရာယူတာတွေပါ
ဂျမနီနီးပြယောဂီလော့ဖ်ကတော့ပွဲရလက်ကိုစိတ်ပြတ်မိတယ်လို့ပြောပါတယ်
Auf der einen Seite ist sicherlich ärgerlich, wenn man 2-0 führt und
Nagu nai bi ga ma shong twa da tapat ma de ge ko sait pyaw ko kaung ma de. Da ba mae tapat ma ja lo le lou ma ma shong tin me shong na ma hoh bu so da ga shin ma de. Chanarou Nagu nai ni de chei ma daw chanarou ga pwae ko thait ma tha nai ma u. England tin ko go twin kwun ni pe ga de lu. Chanarou dai sit ga le pou man ni tha ma shi ba u.
အမေရိကပြည်မှာတော့2018ကမ္ဘာဖလားခြေစစ်ပွဲတွေကစားခဲ့ကြတာမှာအာဂျင်တီးနားကချီလီကိုချီလီမြန်မာငိုးတကူနဲ့အနိုင်ရသွားပြီးတော့ဘရာဇီးလ်နဲ့ဥရဂွေးတို့ငိုးစီတည်ကျသွားပါတယ်။ဒီပွဲမှာပြီးခဲ့တဲ့ကမ္ဘာဖလားတုန်းကအီတလီနောက်တန်းလူခီယယ်လီနီကိုကိုက်လို့နိုင်ငံတကာပွဲတွေကနေပယ်ခံထားတဲ့ဥရဂွေးတိုက်စစ်မှုဆော်ရက်ပြန်ပါလာပြီးတော့ဥရဂွေးအတွက်ခြေပါဂိုးတကူသွင်းပေးခဲ့ပါတယ်ဗျာ။ယောဘဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုကတော့နယ်သာလန်နိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီး Johan Cruyff ဟာစပိန်နိုင်ငံဘာစီလိုနာမြို့မှာမတ်လ24ရက်နေ့ကကွယ်လွန်သွားပြီဖြစ်ပါတယ်။သူဟာပြီးခဲ့တဲ့လပိုင်းနေ့အတွင်းကလေးကအဆုတ်ကင်ဆာရောဂါကိုခံစားနေခဲ့ရတာပါ။ Johan Cruyff ဟာ Ajax Amsterdam အသင်းကို1981ကနေ83ခုနှစ်အထိ30ဆတိုက်ဥရောပဖလားရအောင်ဆွမ်းဆောင်ပေးခဲ့ပြီးတော့အိမ်နောက်မှာဘာစီလိုနာအသင်းကိုကမ္ဘာစံချိန်နဲ့ပြောင်းရွှေ့ဂျီပေါင်2တန်းနဲ့ပြောင်းခဲ့တာပါ။ဘာစီလိုနာအသင်းကောင်းဆောင် Andres Iniesta ကတော့ဒါဟာဘောလုံးလောကအတွက်ဆုံးရှုံးမှုကြီးဖြစ်တယ်လို့ပြောလိုက်ပါတယ
်ဒီနေ့ကတော့လူတိုင်းအတွက်ရန်ကိုဝမ်းနည်းစရာကောင်းတဲ့နေ့ပါဘာစီလိုနာအသင်းတွဲပဲမဟုတ်ပါဘူးဘောလုံးလောကတစ်ခုလုံးအတွက်သူကစားတာကိုမြင်မှုတဲ့သူတိုင်းအတွက်တော့ဝမ်းနည်းစရာကောင်းတဲ့နေ့ပ
ါ Johan Cruyff ဘာစီလိုနာအသင်းကိုနီးပြအဖြစ်နဲ့လဲ1992ကဥရောပဖလားကိုပထမဆုံးအကြိမ်ရအောင်ယူပေးနိုင်ခဲ့ပါတယ်ဘာစီလိုနာဥက္ကဋ္ဌဂျိုးဆက်ဘာထိုမူကတော့ဘာစီလိုနာအသင်းရဲ့အောင်မြင်မှုတွေမှာယူန်ခရိုက်ဖာအဓိကခရီးကြတဲ့သူတူဖြစ်တယ်လို့ချီးကျူးလိုက်ပါတယ
်။ Que dizer ahora que tu momentos y un parlem siempre no las gracias
ယူဟန်ကိုကျွန်တော်တို့အမြဲတမ်းကျေးဇူးတင်နေမှာပါ။သူဟာဘောလုံးလောကကိုအပြောင်းအလဲဖြစ်စေခဲ့ပြီးအတွေ့အမြင်သစ်တွေအယူအဆသစ်တွေကိုပေးခဲ့ပါတယ်။သူကဘောလုံးမျိုးဆက်ကြီးတစ်ခုလုံးကိုဩဇာလွှမ်းနိုင်ခဲ့ပါတယ်။ယူဟန်ခရိုက်ကြောင့်သာဒီကနေ့ကဘာစီလိုနာအသင်းကိုအခုလိုတွေ့နေရတာပါ။အဲ့လိုမဟုတ်ဘူးဆိုရင်တော့ဘာစီလိုနာအသင်းဟာလည်းအခုလိုဖြစ်မှာမဟုတ်ပါဘူး
။နယ်သာလန်အသင်းကို1994ခုနှစ်မှာကမ္ဘာဖလားဖိုင်နယ်ထိရောက်အောင်ဆန်းဆောင်ပေးခဲ့တဲ့ Johan Cruyff ဟာဥရောပအကောင်းဆုံးဘောလုံးသမားဆုကိုတော့1981 83နဲ့84ခုနှစ်တည်းမှာ3ကြိမ်ရခဲ့ပြီးတော့ပီလီမာရာဒေါနာတို့လိုပဲကမ္ဘာအကောင်းဆုံးဘောလုံးသမားတွေထဲကတဦးဖြစ်ပြီးတော့ Johan Cruyff ကွယ်လွန်သွားတဲ့အပေါ်မှာဥရောပဘောလုံးအဖွဲ့ချုပ်အပါအဝင်ကမ္ဘာတဝန်းကဘောလုံးလောကသားတွေကလည်းဝမ်းနည်းကြောင်းဖော်ပြခဲ့ကြပါတယ်ခင်ဗျာ။ဘောလုံးသမားပြောင်းရွှေ့တွေဘက်ကိုကြည့်ရရင်တော့ဗြိတိန်နိုင်ငံက The Sun သတင်းစာရဲ့အင်တာနက်စာမျက်နှာမှာတော့ Manchester United အသင်းဟာ Mourinho ကိုတစ်နှစ်ကိုပေါင်30နဲ့3နှစ်စာချုပ်ချုပ်ဖို့ကမ်းလှမ်းထားတယ်လို့ဆိုပါတယ်။တကယ်လို့သာ Man U နဲ့ Mourinho အဲ့ဒီတိုင်းသာသဘောတူနိုင်တယ်ဆိုရင်တော့ Mourinho ဟာကမ္ဘာမှာလစာအများဆုံးရတဲ့နည်းပြဖြစ်လာမှာပါ။ဒါပြင် Real Madrid အသင်းဟာ Man U ကိုသမား Diego ကိုခေါ်ဖို့လက်လျှော့လိုက်ပြီးတော့အခုတစ်ခါမှ Chelsea အသင်းက Belgian လက်ရွေးစင်ကိုသမားကိုတွားကိုခေါ်ဖို့စိတ်ဝင်စားနေတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့သူ့ကိုခေါ်မယ်ဆိုရင်တော့ပေါင်89တန်းလောက်အထိပေးရဖို့ရှိတယ်လို့လည်းဆိုထားပါတယ်ဗျာ။တခါအိုလံပစ်ပွဲတွေဘက်ကိုကြည့်မယ်ဆိုရင်တော့2016ရီယိုအိုလံပစ်ကျင်းပဖို့9လလောက်ပဲလိုတော့တဲ့အချိန်မှာဘရာဇီးလ်အကစားဝင်ကြီးဂျော့ဂျ်ဟော့တန်ကယာရုကနေနှုတ်ထွက်လိုက်ပါတယ်။ဒါဟာနိုင်ငံရေးအရလုပ်တာမဟုတ်ဘူးလို့ဘရာဇီးလ်သမ္မတရုံးရဲ့အကြီးအကဲယောက်ဗော့ဂ်နာကပြောပါတယ်။ဒါပေမဲ့လည်းဒီကိစ္စကြောင့်တော့အိုလံပစ်ပွဲကိုထိခိုက်မှာမဟုတ်ဘူးလို့အာဏာပိုင်တွေကပြောလိုက်ပါတယ်ခင်ဗျာ။
ကိုရင်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းကိုနားဆင်ခဲ့ကြတာဖြစ်ပါရဲ့ရှင်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့သောရရှင်တွေနားဆင်လို့တဲ့တည်တဲ့ချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါရဲ့။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာမှ855ကိုစာရေးတာဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့ဖုန်းနံပါတ်က0932318554ကိုခေါ်ဆိုနိုင်ပါတယ်။VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်း9နာရီမှာ Asia Set 7ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါတင်မကဓာတ်ရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်
နေ့လယ်12နာရီကနေညနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တောက်တာနေ့ည VOA မြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ထုတ်လွှင့်မယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာကဏ္ဍအပြင်သုရဆုံလင်အမေရိကန်တခွင်းအစီအစဉ်ကိုလည်းနားဆင်ရမှာပါအမျိုးသမီးကဏ္ဍမှာနားဆင်ရမှာကတော့
We continue to be told we should be grateful justto have the opportunity to play professional soccer and to get paid for doing it
American မျိုးသမီးဘောလုံးအသင်းကရွှေလက်အိတ်ဆုရှင်တူပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့သူရဆုံလင် American တခွင်းစီစဉ်ကိုအရင်ဦးဆုံးတင်ပြပေးပါမယ်ဒီတစ်ပတ်သူရဆုံလင် American တခွင်းစီစဉ်မှာ American ပြည်တော်စုပညာရေးစနစ်မှာကလေးငယ်တွေကိုငယ်ရွယ်စဉ်တည်းကဘလို့လက်ကျင့်တင်ကြပေးလဲဆိုတာကိုတင်ပြပေးခြင်းပါတယ်အိန္ဒိယနာပြည်နယ်မှာနေထိုင်တဲ့ပညာရေးဝန်ထမ်းကိုကျော်သိန်းဆုံးကိုကိုအောင်ကမင်းမြန်တင်ပြထားပါရဲ့ရှင
်ဟုတ်ကဲ့ကိုကျော်သိန်းဆိုးကဒီအမေရိကမှာပေါ့နော်ပညာရေးဝန်ထမ်းတယောက်ဆိုတော့ဟိုဒီတစ်ခါမေးချင်တာကတော့ဒီအမေရိကန်ပညာရေးစနစ်ထဲမှာကလေးတွေကိုမူကြိုအစ်စ်မာတွေကနေပြီးတော့စီကန်းလိုက်နိုင်အောင်ပေါ့ဟိုဘယ်လိုလက်ကျင့်ပေးလဲဆိုတော့အရင်ပြပြပေးပါလား
ကျောင်းဒီမှာမူကြိုတန်းဆိုတာကတော့ဟိုတူငယ်တန်းအချိုပေါ့လေအဲ့တော့မှမူဂျိုတော့မှနှစ်ဆင့်ရှိတယ် 3-3 နဲ့ 3-4 3-3 ဆိုတော့3နှစ်ကလေးကိုပြောတာ 3-4 ဆိုတာ4နှစ်ကလေးတော့5နှစ်မှမူဂျိုပေါ့လေသို့တော့အဲ့ဒီ3နှစ်4နှစ်တည်းကအကြောင်းနေမှာစအပ်လို့ရတယ်3နှစ်မှ network ပေါ့လေ4နှစ်မှလည်း network တန်းဟို5နှစ်ဆိုတော့တနေကုန်တက်ဖြစ်သွားတာပေါ့အဲ့ဒါအဲ့ဒီသူတို့အဲ့ဒီအထူးသဖြင့်တော့မူဂျိုဟောပါလေသူငယ်တန်းနဲ့ပထမတန်းမှာသူတို့ဥပမာလမ်းကူတာတို့နော်ဟိုစနစ်တကျတန်းစီတာတို့အလှည့်ကြတော်ဝင်ယူတတ်တာတို့เนาะအဲ့ဒီဟာတွေကိုမဖြစ်မနေဟိုចောင်းနေရနေပြီးတော့ចောင်းတင်ရိုးညှိုးတန်းအပြင်ပေါ့လေចောင်းတင်ညှိုးတန်းဆိုတာခုနဟို ABCD နဲ့ဟိုစာဖတ်စာရေးသင်ချာတို့အပြင်ကိုဒီစနစ်တွေကိုဟိုចောင်းနေရနေပြီးတော့ design မမတ်လုပ်တတ်အောင်အထူးသဖြင့်ဟို dialogue culture ဆိုတာကလေးတွေကိုအပြန်အလှန် share လုပ်တတ်အောင်ပြီးတော့အပြန်အလှန်နှီးနှောဖလှယ်တတ်အောင်အူပါဂျာနယ်ဆိုလို့ရှိရင်တို့ရေးတဲ့စာအုပ်ကိုတခြားကလေးကို share လုပ်တတ်အောင်နောက်တစ်ခါအဓိကကတော့တန်းစီတာပေါ့လေတန်းစီတဲ့ခါမှာအလှည့်မကျလို့ရှိရင်အဆင်မပြေလို့ရှိရင်အထက်ခါတက်လေးလေးပြန်စီခိုင်းတယ်အဲ့တော့ကလေးကသူငယ်ကမ်းမာတဲ့ကသူတန်းစီတဲ့နေရာမှာအလိုလျောက်တိသွားရောသူကနောက်ဆုံးမှရောက်လို့ရှိရင်နောက်ဆုံးနေရာစီရမယ်ဘယ်တော့မှဂျာမဖြတ်ဘူးဆိုတော့ဟိုတန်းကဘလောက်ပဲရှည်ရှည်သူနောက်ဆုံးကစစီရမယ်ဆိုတော့သူငယ်ကမ်းကလည်းသူကတိသွားတာ
ငယ်ရွယ်တဲ့အချိန်မှာပေါ့နော်စနစ်တကျအခုလိုမျိုးတင်ကြပြီးတဲ့အတွက်ဟိုဘလို့အချက်ဒီမှာပို့ပြီးတော့အားတာစီနိုင်ပါလေခင်ဗျာ
ကြီးတဲ့အခါမှာတာဝန်ယူရတဲ့အခါမှာဥပမာဟိုတာဝန်ကြီးကြီးတွေယူတဲ့အခါမှာတို့ဟိုနားလည်ပြီးသားဖြစ်သွားတာပေါ့လေတို့မှပြဿနာမရှိတော့ဘူးအလဲကျတာဝန်ယူတတ်ဖို့အရှုံးနိုင်ဟိုတို့အလဲကျနော်တာဝန်ယူရမယ်ဆိုတော့ဟိုသိသွားမယ်နောက်တစ်ခါစီကန်စနစ်တကျတို့လှုပ်ဆောင်ရမယ်ဆိုတော့ဟိုစီကန်ဥပဒေကိုလိုက်နာရမယ်ဆိုတော့ဟိုတို့သိသွားမယ်အဲ့လိုရေရှည်စီမံကိန်းနေနဲ့တို့ချပြီးတော့လုပ်သွားတဲ့ခါကျတော့ဟိုနောက်ချိန်မှာပေါ့လေတို့ကြီးပြင်းလာတဲ့ခါမှာတို့တာဝန်ယူရတဲ့ချိန်မှာအကျိုးမြတ်တွေရမှာတော့သိကြပါလေ
တချို့အကြောင်းနေမှာဆိုလို့ရှိရင်ဒီကလေးတွေကဒီလူမှုအတိုင်းဝိုင်းထဲမှာနောက်ဒီရက်ွက်အတွင်းမှာမြို့ထဲမှာသွားတဲ့လာတဲ့အခါမှာရောဘလို့သွားမယ်လာမယ်ဆိုတဲ့ဟာမျိုးတွေကိုဟိုစနစ်တကျဟိုတင်ပေးတာမျိုးတွေကိုလည်းတွေ့ရတာရှိပါတယ်ခင်ဗျာ
ဟုတ်တယ်ဟုတ်တယ်ကိုအောင်ကြီးဒီကလေးတွေကိုလေဟိုအနေနဲ့မရှိအောင်ပေါ့လေဟိုအနေရတော့ဟိုအမျိုးမျိုးရှိနေတာပေါ့လေခုနလိုဟိုကလေးတွေကိုဟာလာဖားနာတို့ဟိုအဲ့လိုမျိုးတွေပေါ့လေနောက်တစ်ခါဥပမာကလေးတွေကိုအနေရပေါ့လေလမ်းကူးတဲ့ခါမှာအနေရမျိုးမဖြစ်အောင်နောက်ကျောင်းပရဝင်မှာလည်းပဲဟိုကလေးတွေကို accident မဖြစ်အောင်ပေါ့လေဆရာဆရာမတွေကဒီဟိုကလေးတွေကိုနီးမျိုးစုံနဲ့တင်ပေးတာပေါ့လေအဲ့ဒါတနင်းသုံးနင်းတွေ့ရတယ်ဗျကျွန်တော်တို့ကျောင်းမှာတော့အပတ်စဉ်တနင်္လာနေ့မနေ့တိုင်းမှာကျောင်းဆရာမကြီးကခေါ်ပြီးတော့ assembly လုပ်တယ် assembly ဆိုတာကလေးတွေအားလုံးခေါ်ပြီးစုပြီးတော့အဲ့ဒီမှာသူကဟိုတင်တော့ထပ်ပြီးတာပေါ့လေ အဲ့အဲ့ဒီအပြင်ကျောင်းကိုလည်းပဲခုနလိုရဲလိုမိတတ်တို့နော်အဲ့လိုဟိုမိတတ်ကလူကြီးပေါ့လေဟိုမိတတ်ဝင်တန်းပေါ့လေရဲဆိုလဲရဲဝင်တန်းခေါ်ပြီးတော့နောက်တစ်ခါဟိုဘူးလီပေါ့လေအနိုင်မကျင့်အောင်ဟိုသူတို့ကလေးချင်းအနိုင်မကျင့်အောင်ဆိုပြီးတော့အာတင်းတန်းနေခေါ်ပြီးတယ်ဗျာကလေးတွေခေါ်ပြီးတော့တယောက်တယောက်ပေါ်တာပေါ့ဗျာအဲ့လိုမျိုးလေးလုပ်ပေးတယ်အဲ့ဒီအပြင်ဒီကလေးတွေကိ ပါလို့တင်တာအနေနဲ့ဆိုတော့သူတို့ဘလို့လမ်းဖြတ်ကူးတယ်လေလမ်းမကြီးကိုဖြတ်ကူးတဲ့ခါမှာဘဲကိုကြည့်ပြီးတော့ညာကိုကြည့်ပြီးတော့ဘဲကိုတစ်ခါပြန်ကြည့်ပြီးတော့မှလမ်းဖြတ်ကူးပေါ့လေလုံယုံစွာလမ်းဖြတ်ကူးတဲ့နီးပေါ့လေအဲ့လိုမျိုးတွေနောက်တစ်ခါယထားလမ်းကိုဘလို့ဖြတ်ကူးမလဲကားလမ်းကိုဘလို့ဖြတ်ကူးမလဲဟလာကျောင်းရဲ့ဟလာဟိုကျွန်တော်တို့ဟိုကျောင်းမှာအထွက်ဝင်အစပေါ့လေဘလို့တက်စီပြီးတော့ကျောင်းကားကိုဘလို့တက်မလဲဟလာဟိုဘလို့ဆင်းမလဲဥမာတခြားဟိုကျွန်တော်တို့တိတ်ပန်ဌာနကိုသွားလေတဲ့ခါမှာဘလို့တန်းစီရတယ်လေဘလို့ဝင်ရတို့တင်နန်းနေပေါ့ဗျာကလေးတွေကိုလုံကြုံစိတ်ချမှုရှိအောင်တင်နန်းပြရတာတွေ့ရတယ်ခင်ဗျအ
ခုလိုမျိုးဟိုတင် जा ပေးဖို့အတွက်ကောအသုံးစရိတ်ပေါ့အဲ့ဒီလိုအသုံးစရိတ်မှာဒီအစိုးရရဲ့ထက်ဝင်မှုကဘယ်လောက်ရှိပါလဲခင်ဗျအ
ဲ့ဒါဟိုပြည်နယ်ပေါ်မှာမူတည်တယ်ကျောင်းနေပေါ်မှာမူတည်တယ်ဟိုအစိုးရရဲ့ policy ကတော့ဟိုကျွန်တော်တို့ဟိုဥပဒေပြုတ်ရတဲ့ policy ပေါ့ဗျာသူကတော့ဥပဒေတွေကိုချမှတ်ပေးတာပေါ့လေအဲ့ဒီဥပဒေတွေမှာခုနပြောတဲ့ဟိုဖန်ပေါ့လေတချို့နေ့တွေမှာ38ခန်းလုံးလောက်ရှိမယ်တချို့နေ့မှာတော့25လောက်ရှိမယ်တနေ့တနေ့ပုံမှာတော့ဟိုမတူတာတွေ့ရတယ်အနည်းဆုံးကတော့နိုင်ငံတော်ရဲ့ budget ပေါ့လေ25ရာခိုင်နှုန်းအထက်ကနေပြီး38လောက်တိကို38ရာခိုင်နှုန်းလောက်ကိုတုံးထားတာတွေ့ရတယ်တို့တစ်ပြင်းတော့ဟိုဒီနေ့တခုပုံမှာမူတည်တယ်ဗျကယ်လီဖိုးနီးယားနဲ့ကျွန်တော်တို့အင်ဒီယားနားနဲ့တော့ရှင်းလို့မရဘူးဟိုသူ့ရဲ့ဟိုဂါဗနာပေါ့လေအပြင်းအဝင်ရုပ်ရဲ့ policy ပေါ်မှာလည်းမူတည်တယ်ကျွန်တော်တို့ဒီမှာတော့အစိုးရသတ်မှတ်ထားတာ voucher သဘောမျိုးပေါ့ဗျာဟို no time left behind ဆိုတော့တမနာ Bush ရဲ့ policy ပေါ့လေကျောင်းသားတယောက်ကိုအစိုးရဒေါ်လာ9500လောက်ချထားပေးရတယ်9500ဆိုတော့တစ်နှစ်ပေါ့လေဒီအစိုးရရဲ့ budget ပေါ့လေအဲ့ဒီကလေးကဘယ်ကျောင်းကိုပဲတွားတွားအစိုးရကျောင်းကိုပဲတွားတွားဟိုပုဂ္ဂလိကကျောင်းကိုပဲတွားတွားဟိုကျွန်တော်လို့ဟို Christian တို့ Catholic ကျောင်းတွေပဲတွားတွားဟိုချပီးရတဲ့ပတ်စံကတော့9500နဲ့1000ပါပဲ
အစိုးရဘက်ကနေပြီးတော့အခုလိုမျိုးဒါပညာရေးနဲ့ပတ်သက်ပြီးတော့ရင်းနှီးဆိုင်ထုတ်ပေးမယ်လေပဲတစ်ဖက်ကဒီမိဘတွေအနေနဲ့ရောဘယ်လောက်ထိအောင်တာဝန်ယူပေးရပါလဲခင်ဗ
ျဒီမှာကကျွန်တော်တို့ဟိုစိုးရနဲ့ဟိုမိဘနဲ့ဒီကြောင်းနဲ့ပေါ့လေကလေးကအဓိကအခက်ရပါလေအဲ့ဒါကိုကျွန်တော်တို့၃ဘတ်ပေါ့လေအပြင်ခုန Civil Society ဆိုတဲ့လူမှုအဖွဲ့အစည်းတွေကလည်းဝိုင်းပန့်ပို့ရတယ်မိဘတွေကလည်းပန့်ပို့ရမယ်အစိုးရလည်းပံ့ပိုးရမယ်ဒီကလေးတွေအောင်မြင်မှုနောက်ကကျောင်းနေရဆက်ဆံမတွေလည်းအားလုံးပံ့ပိုးပေးရမယ်ဆိုတော့လေးဘက်ညီနေတဲ့အထဲမှာကလေးကိုထားပြီးတော့အခေရထားပြီးတော့ပံ့ပိုးတဲ့စနစ်ပေါ့ဗျာအဲ့ဒီနေရာမှာခုနမိဘတွေဆိုတဲ့နေရာမှာနော်အပေါင်းလေးစာအုပ်ဟိုခဲပြက်ဟလာဟိုမှင်းခုနလိုဟိုစာရေးကလေးရပေါ့ဗျာအဲ့ဒါတွေအားလုံးမိဘကမဖြစ်မနေဝယ်ပေးရတယ်ဝယ်ပြီးတော့ကျောင်းပို့ပေးရတယ်နှစ်ဆမှာနမနစ်ကမိဘတွေကရန်ဖန်ရန်ကဗောလန်တီးယားဝင်လောက်ရမယ်ကျောင်းမှာလိုအပ်ရင်လိုအပ်တဲ့နေရာမှာဝင်ဖြစ်ရတယ်နော်နောက်တစ်ခုကနံပါတ်3ကကျွန်တော်တို့ကျောင်းကနေပြီးတော့ဥမာလေလာရေးခီးထွက်မယ်သိပ္ပံဌာနကိုသွားမယ်ဒါမှမဟုတ်သတိဆိုင်ကိုသွားမယ်ဒါမှမဟုတ်ဟို ice skate စီးမယ်ပေါ့လေ skate စီးတဲ့ယုံသွားမယ်ဆိုလို့ရှိရင်ဟိုဒေါ်လာ5ဒေါ်လာပေးရမယ်ဆိုလို့ရှိရင်အဲတချို့မိဘတွေကမတက်နိုင်လို့ရှိရင်တချို့တက်နိုင်တဲ့မိဘတွေကဝိုင်းကူပေးရတယ်တော်တော့ကုတ်ကလေးကအဲ့လိုသတိဆိုင်ကိုသွားမယ်ဆိုလို့ရှိရင်ဟလာ5ဒေါ်လာပေးရမယ်ဆိုလို့ရှိရင်ကုန်ကျစရိတ်ကိုမိဘတိုင်းကတော့မဖြစ်မနေပေးရမယ်ဒါကနောက်တစ်ချက်နောက်တစ်ခါမိဘတွေကဟိုကျောင်းမှာမဖြစ်မနေပါဝင်ရမယ့်ဟာတွေကကျောင်းကနေခေါ်ပြီးတော့ဟိုကလေးတွေကိုစုပေးတဲ့နေ့ဒီဟလာဟိုမိဘတွေလာလဲရမယ့်နေ့ဒီဟလာမိဘတွေရဲ့ဟိုခုနလိုဟိုကျောင်းရဲ့ fan ရံပုံငွေရှာပွဲနေ့ဒီအဲ့ဒီနေရာတွေမှာကြားတဲ့နေရာနေပါဝင်ဆောင်ရွက်ဖို့ဟိုကျောင်းတွေကလည်းဖိတ်ခေါ်ထားတယ်။ဘာကြောင့်လဲဆိုတော့ဒီမိဘတွေနဲ့ကျောင်းနဲ့ဟာဟိုဖာဒနာဘော့ဗျာလက်တွဲလောက်ရမယ်ဆိုတော့သဘောကိုဒီနိုင်ငံကလက်ခံထားပုံရပါတယ်။
ကိုအောင်စူးစီးတင်ဆက်ခဲ့တဲ့သူရဆုံလင်အမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင
်။ဤပညာနဲ့ပတ်သက်လို့ကမ္ဘာတဝန်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစည်းအဝေးကနေတင်ဆက်ပေးနေပါရဲ့ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစည်းအဝေးကိုလည်းVOA မြန်မာပိုင်း website ရဲ့တုဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင်။
သောရရှင်များရှင်အခုတော့တိတ်ပန်တဲ့ဤပညာအစီအစဉ်လဲရောက်ပါပြီဒေါက်ကင်မြန့်သက်ကစူးစီးတင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံကြီးလက်ဒေသတွေမှာနေအောင်ကြီးကရတဲ့ဆိုလာလျှက်စင်ပြီးတုံးနိုင်ဖို့အတွက်ကမ္ဘာပိုင်းရဲ့အကူအညီနဲ့လုပ်ဖို့စီစဉ်နေတဲ့အထက်ကအိမ်သုံးစနစ်ကိုတုံးတာဟာရေရှည်အတွက်အကျိုးရှိမရှိထိန်းသိမ်းရေးအင်ဂျင်နီယာဦးသိမ်းမော်ကပြောပြပေးမှာပါ
ဘာသာအိမ်သုံးစနစ်တွေပဲပေါ့နော်လုပ်နေတာကျွန်တော်ပုဂ္ဂလိကအမြင်နဲ့ဆိုရင်တော့ကျေကျေကမလုပ်သင့်ဘူးပေါ့ကျွန်တော်ကတော့အိမ်သုံးစနစ်တွေကိုစိုးရဝယ်တဲ့ဂျွာတွေကိုတက်ပေးတယ်အဲ့တော့အိမ်သုံးစနစ်တစ်လုံးသိန်းသုံးသိန်းတက်လိုက်ရင်စိုးရအိမ်တိုင်းမီလင်းမီလို့ပြောပြလို့ရတာပေါ့ကိုကသူကအစိုးရကဘာဘာနဲ့စနစ်ကျဖြစ်အောင်ဆိုပြီးမှစတန်ဒတ်တွေကိုစနစ်ကျဖြစ်လာအောင်လုပ်နေတယ်ပေါ့နော်ပတ်စံတွေလည်းအများကြီးသုံးဖို့လုပ်နေတယ်ပေါ့နော်တင်ရင်တင်ရင်သုံးတဲ့စနစ်ကလေးတွေကဘာလဲတူလဲဆိုတော့ကျွန်တော်တို့ငယ်ငယ်တော့လူကြီးသူမတွေကပြောတယ်ဒီကောက်ကိုချစ်စုပ်တစ်စင်းလောက်ဝယ်ပေးလိုက်ပါဆိုလို့ပေါ့နော်သူကချစ်ကားလေးတစ်စင်းရရင်သွားကျင်ရလွတ်လပ်လာသွားလို့ရတယ်အဲ့တပြည့်ပြည့်နဲ့ဒီကားပျက်စီးလာတဲ့ခါမှာကျတော့ကိုယ်ပြန်ပြီးဒီရှည်ကြတော့ဒုက္ခပြေးလာတာပေါ့ပြောတင်ရင်သုံးတဲ့ဆိုလာဟုံးစစ်စံဆိုတော့လေးစားမယ်ချက်ချင်းလက်ငင်းတော့အကျိုးရှိရင်ပဲရရှိမှာသုံးတဲ့လူတွေမှာတော့ဒီကျိုးမဖြစ်နိုင်တဲ့ပြင်ဆိုးကျိုးကပို့ပြီးရမယ်လို့ကျွန်တော်ထင်တယ်ပေါ့နော်
ဘာကြောင့်လဲရှင်းပြပေးပါဆရာ
။ဘာကြောင့်လဲဆိုတော့ဥပမာရန်ကုန်မှာနေတဲ့လူမန္တလေးမှာနေတဲ့မြို့ကြီးတွေမှာနေတဲ့လူကကလုတ်နှိမ့်လို့ရှိရင်သူကြီးရတယ်။ဘယ်ကလုတ်ကိုနှိမ့်ရမယ်ဆိုတာပဲပြီးဖို့လိုလဲပေါ့နော်။ဒီရွာလူတွေကျတော့ဟိုအိမ်မှာဒါလေးတက်ပြလိုက်တယ်။ကလုတ်နှိမ့်ုံလည်းမရတော့ဘူး။သူကဒီစနေကြီးကြောင့်သူပြရမှာ။သူကသူကိုယ်တိုင်ထိန်းသိမ်းရမယ်။တကူရှိရင်ဘယ်နေရာပြည့်တယ်ဆိုတာသူကလိုက်ရှာရမယ်။သူကရှင်ရောဒေလာမှုတွေရောတိုက်ထုတ်ရတော့မယ်ပေါ့နော်။တော့ကဒီစနစ်တွေမှာအိကဘက်ထရီတုံးတယ်ဘက်ထရီကဖြည့်ကြည့်တယ်ဘက်ထရီကကြာချိန်မကောင်းဘူးပေါ့နော်အဲ့တော့အဲ့ဒါကိုပြေးလို့ရှိရင်ဘက်ထရီကတခင်ကျရင်သူပြန်လဲရမယ်ပေါ့နော်ဆိုလာပြဆိုရင်လည်းသူကတက်ပြီးဖုန်းတွေပါတုတ်ပေးနေအောင်ပဲကျွန်တော်တို့ကမျိုးကြီးမှနေတဲ့လူကခလုတ်ပဲစိတ်နေဘာမှလုပ်ရမလို့အဲ့ခွေရေးမျိုးပဲတော့လူတွေလည်းရအောင်လုပ်ပေးတယ်ပေါ့နော်အပတ်တစ်ကတော့အဲ့ချက်ပေါ့နော်အပတ်တစ်ကတော့ဆိုလာမှာနှစ်ခုရှိရမှာတစ်ခုကလိုင်းပြီးနဲ့ပြီးတဲ့နေရာယူကြီးတွေမှာသုံးတဲ့စနစ်ရှိတယ်နောက်တစ်ခုကတော့လူမျက်စိလိုင်းပြီးနဲ့ဝေးတဲ့နေရာပေါ့နော်အားများလို့ခံစားနေရတာအဲ့တက်ကိုဒီလိုနီးနဲ့ဒါလေးတွေပြေးတာပေါ့ပြေးတဲ့ဆိုရင်လည်းဒါလေးတွေမှာနှစ်မျိုးရှိတယ်တစ်ခုကတရင်ချင်းသုံးတဲ့နီးစနစ်ရှိတယ်နောက်တစ်ခုကပြောချင်းဆိုပေါ့ယူရီစုပေါင်းပြီးတော့မျက်စိစနစ်တစ်ခုကိုစောက်ပြီးမှလုံတာမျိုးရှိတယ်အဲ့လိုစနေကိုစောက်ထားလိုက်ရင်မြို့တွေမှာအတိုင်းပဲလမ်းမီးတိုင်းနေရှိမယ်လမ်းမီးတိုင်းမှာပြတ်စစ်လုပ်ပြီးမယ်လူတွေအရင်နေပြီးတော့ခွဲပြီးသုံးကြမယ်ပေါ့နော်အဲ့လိုလုပ်တဲ့အတွက်လူတိုင်းကဒီစနေကိုထိမ့်သိမ့်နေမယ်မောင်းနေနေမယ်လူနှစ်ယောက်သုံးယောက်တတ်တတ်ရှိတယ်လူတိုင်းကမြို့ကလူပဲသူဘာလို့လုပ်ရမလို့သူခလုတ်နေပြီးကြီးရမယ်အဲ့တော့အဲ့မှာနောက်တစ်ချက်ကအဲ့လိုစနေကြီးတွေကတကယ်လို့ဒါလမ်းမီးသူ့နားမှာရောက်လာရင်လည်းအလွယ်တကူလမ်းမီးနဲ့ချိန်လိုက်ရုံပဲအဲ့ဒီ literary system တွေကိုတကယ်တော့သုံးရမှာပေါ့နော်အခုတော့ကျွန်တော်တို့လူသိမောများစွာတရင်ချင်းသုံးတဲ့စနစ်ကလေးနဲ့ပဲတော့ဆက်ကျင်းနာကြမယ်လို့ဖြစ်နေတယ်။အဲ့ဒါရေရှည်မှာမသုံးခင်အနာပဲကောင်းတယ်ပေါ့နော်။နောက်ပြီးဒီစနစ်ဆိုတော့လေတကယ့်စင်းရတဲ့နိုင်ငံတွေမှာပဲအဓိကထားသုံးတာ။ကျွန်တော်တို့နိုင်ငံအဲ့လောက်ကြာကြီးစင်းရနေမယ်လို့ကျွန်တော်မထင်ဘူးပေါ့နော်။အဲ့တော့ဆက်ပြီးဖွံ့ဖြိုးလာတဲ့အခြေအနေတင်းတဲ့ရဲအသင့်ဖြစ်အောင်လို့ကျွန်တော်ပြင်ပြီးတော့ပဲတွေးပြီးတော့လုပ်ကြတာကောင်းတယ်ဆိုတဲ့။ဒီလိုသာအဲ့ယွာယွာတရားဆိုတာဆိုဒီယွာမှလူတွေကဒါလေးနဲ့သုံးတယ်။အဲ့လိုလိုင်းပြီးရောက်လို့ရှိရင်ဒါလေးတွေပါလို့မလဲသူတို့အမိုက်ဖြစ်သွားမယ်သူတို့ဟိုတကယ်တော့ဒါလေးကဟိုသုံးရလည်းမလို့တော့ဘူးနော်အဲ့တော့လက်ရှိပစ္စည်းကိုတကယ်လို့လိုင်းပြီးရောက်လိုက်လဲဆက်ပြီးသုံးလို့ရတယ်စနစ်ဖြစ်လို့ရှိရင်ရေရှည်အတွက်ပို့ပြီးကောင်းမယ်ကာလာတစ်ခုနဲ့တွေ့လို့ရှိရင်စနစ်ကုန်ကြသေးတယ်အများကြီးတက်လာတော့နိုင်တယ်ပေါ့နော်အဲ့တော့အဲ့စနစ်ကိုပဲအခုတည်ပြီးသွားသေးတယ်နောက်တစ်ချက်ကကမ္ဘာပံကိုယ်တိုင်ကကျွန်တော်တို့ဆီကမိမလုံးနဲ့လူတွေကိုဟိုကပြောမှာပမာလို့ပေါ့နော်အားသာတော့ပေးမယ်ကွန်ချက်တော့မပြောင်းဘူးဆိုတာဒါတွေကိုပေးလိုက်မယ်ပြီးရင်အစိုးရကိုလည်းချိန်သက်ပါအောင်လုပ်မယ်ဆိုလိုပဲတကယ်တမ်းကျတော့ဒီလူတွေကိုဒီကုနာပြောလို့ဒီပညာအပြည့်ပေးရမယ်နောက်ပြီးတော့လူတဲ့လူကြီးပညာရအောင်လက်ကျင့်မှုတွေလုပ်ပေးရမယ်နော်အဲ့ဒီဘိုင်းမှာစီးပွားမှာမှသင်္သာမြန်လာလုပ်တာကမရှိဘူးအဲ့လိုရင်ပေးမယ်ပစ္စည်းလိုရင်ပစ္စည်းပေးမယ်ဆိုတာပဲပြီးရင်ကျန်တာတော့မင်းတို့ပဲသင်သိကြပေါ့နော်ငါတို့လို့ရင်လည်းဥမာ တနေ့နဲ့တည်းပဲဒီနောက်ပိုင်းမှာတော့မင်းတို့ဟာမင်းတို့တာဝန်ယူရဆိုတဲ့ပုံစံမျိုး။ရေရှည်အတွက်ကျိုးရှိမဲ့အလုပ်ကိုပဲသူတို့စားပေးပြီးလုပ်တင်တာပေါ့
။ဆရာကဘာပန်ကတခြားနိုင်ငံတွေမှာဆိုကဘာပန်ကိုတော်တော်ပဲအလေးထားကြတယ်။မြန်မာနိုင်ငံမှာအရင်တော့ဆယ်တွေဘာတွေလုပ်သွားတာအစားကဘာပန်ရဲ့ project တွေနဲ့လုပ်သွားတယ်ဆိုတော်တော်ကောင်းတာတွေဖြစ်တယ်လို့အရင်တော့ဒီကဘာပန်နဲ့တွဲလုပ်ဖူးတဲ့လူတွေပြောကြတာ။ကဘာပန်အဲ့လိုမျိုးဆရာခုပြောတယ်လို့ပေါ့နော်။ငားစားပေးမယ်၊ကွန်ချက်မပြောက်ဘူးဆိုတဲ့သဘောမျိုး။အဲ့ဒါမျိုးလောက်တာကိုဘယ်သူကခွင့်ပြုပါလဲဆရာ
အဓိကသူတို့ကကူညီပေးနေလို့လာတဲ့ချိန်မှာအစိုးရတောင်းဆိုတာပေါ့သူကတောင်းဆိုတဲ့ချိန်မှာ quick win ပေါ့နော်ဘလောက်တိုင်းကြီးကိုဖွင့်ပြအောင်သူများများလုံနိုင်တယ်ဆိုတော့ဟိုအတွေးကဒီတိုင်းမှာအရင်တော့လို့တက်ဆိုတွေအများကြီးရှောက်တယ်ဥပမာနိပညာတက်ဆိုဆို80ကျော်ရှိမှတဲ့နဲ့ဆိုတော့ဒါပေမဲ့အဲ့ဒီကိုအများကြီးရှောက်လို့ဘာမှဥပမာနိပညာဘလောက်ခွင့်ပြုလာတယ်ဆိုတော့တိုင်းတာချက်တော့ဘာမှမလုပ်ဘူးသူရဲ့တိုင်းတာချက်ကတက်ကစုကနှစ်ခုရှိရမယ်ဆိုတော့ကနားနဲ့ပဲသူကဂုံယူတာပေါ့နော်အဲ့ဒီတော့မျိုးပဲအခုလည်းတကယ်ကိုရေရှည်တွေအားလုံးတွေအမှန်တကယ်အကျိုးရှိရမယ်အောင်မတော်ပဲနဲ့ဉာဏ်ဉာဏ်ဆန်တာဒီဒီ300တသိန်းရဲ့ဒီတသိန်းကြီးရတဲ့ဆိုတာမျိုးပဲသူကပြောရအောင်အခုအတွေးခေါ်နဲ့လုပ်တဲ့အစားမျိုးဖြစ်နေတာပေါ့အဲ့တော့တကယ်လို့နောက်အထူးကတကယ်ပြုဖို့ခွင့်ဖို့ကြောင်းပါလို့ဆိုရင်ကမ္ဘာပန်ကလည်းအဲ့ဒီတိုင်လုံးမယ်ဆိုရင်သူ့တယ်လည်းအကျိုးရှိအောင်ပေါ့နော်ကမ္ဘာပန်နဲ့လုံးတာလည်းအကျိုးရှိတာမှန်ပါတယ်ကဘောကမ္ဘာပန်ကပါတော့သူကအရင်းအင်းအားရှိတယ်ခုနနိပညာတွေကိုလည်းသူကစူးစမ်းထားနိုင်တယ်ဆိုတော့ကမ္ဘာပန်အကူအရအဖွဲ့ကြီးပန်ဒါပေမဲ့ဒီဟာတိုင်းမှာကမ္ဘာပန်လူတိုင်းကောင်းတယ်ဆိုတာမျိုးတော့မဟုတ်ဘူးသူ့မှာလည်းသူ့လုံးလို့ဆိုးသွားတဲ့တမိုင်းကြောင်းတွေလည်းအများကြီးပေါ့နော်ဒါပေမဲ့ဒီညာတော့ကနည်းတော့နည်းကမ္ဘာပန်လူတိုင်းကောင်းတယ်ဆိုတာတော်တော်မယုံကြည်ဘူး
ဟုတ်ကဲ့ပါဒါတော့ကမ္ဘာပန်နဲ့ဒီလောက်တဲ့အစိုးရအဖွဲ့ပေါ်မှာပဲမူတည်မှာပေါ့
ဒီကဟုတ်တယ်အစိုးရရဲ့အမြင်အစိုးရဘယ်လိုတောင်းဆိုရလဲအဲ့ဒီပေါ်မှာအဓိကမူတည်တာပေါ့နော်သူ့ရဲ့ mission လို့ mission လို့သူ့ရဲ့ policy လို့အဲ့ဒီပေါ်မှာပဲအဓိကမူတည်နေတာပေါ့နော
်ပေးတဲ့လူကရှိနေပြီတကယ်နည်းပညာလည်းရှိတယ်ငွေအောင်ပညာရှင်တွေရောဘာတွေရောပေးနိုင်တယ်ပေးနိုင်ပေမဲ့လို့တောင်းတမှာဒီကိုယ်နိုင်ငံအတွက်အကျိုးဖြစ်မဲ့သဘောပေါ့နော်ဆရာ
အဲ့တော့ကကျွန်တော်တို့မြန်မာပြည်ဟာနိပညာမဟုတ်ဖွင့်ဘူးလူတွေရဲ့ပညာရဲ့နေနဲ့သူများလာလို့ဆိုရင်အထင်တကြီးလက်ခံရတာလည်းရှိတယ်ပေါ့နော်အဲ့ဒါတော့သူရောက်တဲ့အဓိကထားတယ်ပေါ့နော်ဟိုတခါလေးသားတင်စရာရှိမှပြတယ်အဲ့ပြီးတော့ဘာမှတခြားကြီးပဲပေါ့နော်တကယ်အချိုးမရှိတဲ့အမျိုးပြီးတော့လည်းအများကြီးပဲအဓိကလက်ခံမဲ့လူဟာကိုယ်ကိုယ်ကလည်းသုံးတဲ့လူနဲ့တစ်လုံးနားလည်နိုင်အောင်ကိုယ်ကလေ့လာပြီးမှအချိုးအချောင်းစီလျော်တွေးမှလက်ခံတဲ့လက်ခံစီဆုံးပြတော့ပေါ့နော
်ထိန်းသိမ်း engineer ဦးသိမ်းမော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်
ပိပံနဲ့နီးပညာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်ရှင်ကမ္ဘာဗလားဘောလုံးပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ကြတဲ့အမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးသမားအများပြားဟာအမျိုးသားအမေရိကန်ဘောလုံးသမားတွေနဲ့ရှင်ရင်နဲပါတဲ့အခက်ကျင်းငွေရပြီးခွဲခြားဆက်ဆံခံနေရတာပါအခုလိုခွဲခြားဆက်ဆံခံရမှုကြောင့်အမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးသမား5ဦးကလစာဒန်းတူရရှိရေးအတွက်အမေရိကန်ဘောလုံးအဖွဲ့ချုပ်ကိုတရားစွဲဆိုထားပါတယ်ဒီအကြောင်းကိုတော့ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်ကစူးစီးတင်ပြထားပါတယ်ရှင
် The timing is right. I think that we've proven our worth over the years. You know, just coming off of a
ခုကအကောင်းဆုံးချိန်လို့ကျွန်မထင်ပါတယ်။နှစ်ပေါင်းများစွာကျွန်မတို့ရဲ့အရေးသွေးတွေကိုတက်တည်ပြနိုင်ခဲ့ပြီးဖြစ်ပါတယ်။ကမ္ဘာဖလားစုကိုလည်းစုခူးနိုင်ခဲ့တယ်ဒါပေမဲ့အမျိုးသားတွေနဲ့အမျိုးသမီးတွေကြားလစာကွာဟမှုကသိပ်ကြီးမားနေစေပါကျမတို့ဆက်လက်တိုက်ပွဲဝင်သွားမှာဖြစ်ပါတယ်လို့အမေရိကန်အမျိုးသမီးဘောလုံးလက်ရွေးစင်အသင်းကကပတင်ကာလီလွိုက်ကပြောသွားတာဖြစ်ပါတယ်အမေရိကန်အမျိုးသမီးဘောလုံးအသင်းကအားကစားသမား5ဦးလိုဖြစ်ကြတဲ့အသင်းကပတင်ကာလီလွိုက်ဂိုးသမားဟော့ပ်ဆိုလိုအလဲတန်းလူမေဂန်ရက်ပိုနိုရှေ့တန်းလူဘက်ကီဆော့ဘရွန်နဲ့တိုက်စစ်မှုအလက်စ်မော်ဂန်တို့5ဦးကအမေရိကန်ကမ္ဘာအမျိုးသားဘောလုံးသမားတွေနေတူလစာခန်းစား권ရရှိကြဖို့ EEOC လို့ခေါ်တဲ့ဒန်းတူအခွင့်အရေးခန်းစား권ကော်မရှင်ထံကိုအခုလိုတိုင်ကြားစာပေးပို့လိုက်တာဖြစ်ပါတယ်။သူတို့အနေနဲ့အမေရိကန်ဘောလုံးအဖွဲ့ချုပ်နဲ့အလုံသမားသမဂ္ဂကြားဒီကိစ္စနဲ့ပတ်သက်လို့လက်ရှိညှိနှိုင်းနေပေမဲ့လို့လည်းတိတ်ထူးခြားမှုမရှိခဲ့ပါဘူး။သူတို့ရဲ့ရှင်နေဖြစ်တဲ့ Jeffrey Kessler က
These women are very disappointed in US soccer.
American ဘောလုံးလောကမှာဒီအမျိုးသမီးတွေအနေနဲ့
သိကိုစိတ်တဲ့ကြားခဲ့ကြပါတယ်အမျိုးသားတွေနဲ့ဒန်းတူခံစားခွင့်ရဖို့တောင်းဆိုတာကိုအတိတ်ပဲမရှိဘူးလို့ပြောခံခဲ့ကြရတယ်အဲ့ဒီလိုအခြေအနေမျိုးက1816ခုနှစ်တုန်းကတော့လက်ခံနိုင်စရာရှိပေမဲ့2016မှာတော့လက်ခံနိုင်မယ့်အခြေအနေမျိုးမဟုတ်တော့ပါဘူ
းအမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းဟာကမ္ဘာဖလားကို၃ချိန်တိုင်ဆုတ်ခူးခဲ့တယ်လို့တက်ရှိမှလည်းโอลิมปิกบอลลูนแชมเปี้ยนสุชินဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဖြစ်တဲ့2015နှစ်တုန်းကကမ္ဘာဖလားဘောလုံးဘောလုပွဲကိုဂျပန်အသင်းနဲ့ကစားတဲ့ပွဲဟာအမေရိကန်သမိုင်းမှာပြိတ္တအကြီးဆုံးပွဲဖြစ်ခဲ့ပြီးကြည့်ရှုသူပေါင်းဟာ26တန်းရှိခဲ့တာဖြစ်ပါတယ်အမျိုးသားလက်ရွေးစင်ဘောလုံးအသင်းအနေနဲ့ကတော့ပြီးခဲ့တဲ့ကမ္ဘာဖလားဘောလုံးပွဲတုန်းက quarter final အဆင့်ကနေမကျော်နိုင်ခဲ့ပဲ1930ခုနှစ်တုန်းကသာတတိယနေရာချိတ်ခဲ့ဘူးတာဖြစ်ပါလေဒါပေမဲ့လို့ဘောလုံးပွဲတွေကရတဲ့ဝင်ငွေကများလို့အခုလိုဝင်ငွေကွာဟမှုရှိတာလားလို့မေးစရာရှိပါလေအမေရိကန်ဘောလုံးအဖွဲ့ချုပ်ရဲ့ခန့်မှန်းချက်အရ2016ဧပြီလနဲ့2019မတ်လကြားအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကကစားမဲ့ပွဲတွေကနေဒေါ်လာ 18.6 တန်းဝင်ငွေရနိုင်စရာရှိပါလေတစ်ဖက်မှာတော့အဲ့ဒီကာလအတွင်းမှာပဲမြူတာလေရွေးစင်ဘောလုံးအသင်းတွေကနေကစားတဲ့ပွဲစဉ်တွေကနေရရှိတဲ့ဝင်ငွေကတော့ဒေါ်လာ6တန်းပဲရှိတယ်လို့ခန့်မှန်းထားတာဖြစ်ပါတယ်။လက်စားကွာဟမှုကတော့ဘယ်လောက်ရှိကြပါသလဲ။အမျိုးသမီးလေရွေးစင်ဘောလုံးသမားတွေရဲ့အခြေခံလက်စားကတစ်နှစ်ကိုဒေါ်လာ8200ရှိပြီးထူးချင်းငွေကစုစုပေါင်းဒေါ်လာ9600ရှိတာဖြစ်ပါတယ်။တဖက်မှာတော့အမျိုးသားတွေအနေနဲ့တပွဲကစားရင်နိုင်နိုင်ရှုံရှုံတဦးချင်းစီကိုဒေါ်လာ9000စီရကြပြီးနိုင်ခဲ့ရင်တော့စုချင်းငွေကတဦးချင်းစီလိုက်တပွဲကိုဒေါ်လာ18625ဒေါ်လာအထိရနိုင်တယ်လို့ဆိုပါတယ်။လက်ရှိချုပ်ဆိုထားတဲ့စားကြုပ်အရကမ္ဘာဖလားပွဲတွေမှာအနိုင်ရရင်တော့အမျိုးသမီးအသင်းကတဦးချင်းစီလိုက်ဒေါ်လာ8500အထိရနိုင်ပါတယ်။တဖက်မှာတော့အမျိုးသားအသင်းတွေကသာကမ္ဘာဖလားဘောလုံးပွဲမှာနိုင်ခဲ့ရင်တဦးချင်းစီနည်းနဲ့ဒေါ်လာ၄သိန်းအထိစုကြည့်ရနိုင်ကြမှာဖြစ်ပါတယ်။ဒါကြောင့်အခုလိုတရားနည်းလမ်းမကျတဲ့လစာခံစားခွင့်ကွာဟလှတာကိုကြာရှည်တိမခံနိုင်တော့ပဲအမေရိကန်အမျိုးသမီးဘောလုံးသမား၅ဦးတို့ကနေတမိုင်းတင်အခုလိုတရားဆွဲလိုက်တာဖြစ်ပါတယ်။Shui Le 8 Golden Glove Sushin Phit De Gudama Hope Suluga
I've been through numerous CBA negotiations and honestly not much has changed. We continue to be told we should be grateful just to have the opportunity to play professional soccer and to get paid for doing it. And in this day and age, you know, it's about equality, it's about equal rights, it's about equal pay and we're pushing for that and
Tomorrow ni ne American Bolong Phwe Chu ne Chain Paw Mya Soa Sit Sat Khe Bime.ဘာမှမပြောင်းလဲခဲ့ပါဘူးအမျိုးသမီးအားကစားအထူးသဖြင့်အမျိုးသမီးဘောလုံးလောကမှာကျမတို့တာဝန်ရှိတယ်လို့ယူဆလို့အခုချိန်မှာတရားဆွဲဖို့အတွက်ဆုံးဖြတ်လိုက်တာပါဒန်းတူလစာရဖို့ဒန်းတူအခွင့်အရေးရဖို့နဲ့ဒန်းတူလေးစားမှုခံယူနိုင်မှုဖြစ်ပါတယ
်2015ခုနှစ်ကကမ္ဘာဖလားဘောလုံးပွဲမှာအမျိုးသမီးအသင်းကရွှေတိစိဆုရရှိခဲ့တာဖြစ်ပြီးအသင်းကပ္ပတန်ကယ်လီလွိုက်အနေနဲ့ဒီနှစ်ဇန်နဝါရီလကကျင်းပခဲ့တဲ့ FIFA ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ရဲ့အကောင်ဆုံးအမျိုးသမီးဘောလုံးသမားဆုကိုချီးမြှင့်ခြင်းခံခဲ့ရတာဖြစ်ပါတယ်။ထိုစဉ်ကသူ့ရဲ့ပြောပြချက်တွေအပြင်သူ့ရဲ့ခြေစွမ်းနဲ့ပတ်သက်လို့ပြန်ပြောင်းတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများကန္ဓာကိုညှိကုံးချုပ်အပ်ပါတယ်ရှင်
။ But obviously as we all know I couldn't have done this without my teammates. It took all 23 players to win a World Cup.
အားလုံးဒီတိုင်းမှာပဲကျမအနေနဲ့ကျမအသင်းသူတွေရဲ့အကူအညီမပါဘဲနဲ့ဒီနေရာကိုမရောက်လာနိုင်ပါဘူး။ကျမတို့အသင်းသူ23ဦးစလုံးရဲ့ကြိုးပမ်းမှုကြောင့် FIFA ကမ္ဘာဖလားဘောလုံးစုကိုကျမရရှိနိုင်ခဲ့တာဖြစ်ပါတယ်။ Olympic ပြိုင်ပွဲအတွက်လည်းဝင်ပြိုင်နိုင်ဖို့ကျမတို့အသင်းသူ18ဦးစလုံးကကြိုးပမ်းခဲ့ကြပြီးအိုလံပစ်အမျိုးသမီးဘောလုံးချန်ပီယံဆုကိုလည်းရရှိခဲ့တာဖြစ်ပါတယ်။သူတို့မပါဘဲနဲ့ကျမဒီနေရာကိုရောက်လာမှာမဟုတ်ပါဘူး။ဒါအပြင်ကျမရဲ့နှီးပြတွေဘောလုံးအသင်းအမှုရမ်းတွေဘောလုံးကိုအားပေးခဲ့ကြတဲ့ပရိသတ်တွေအားလုံးပါပဲ။ကျမသိတ်ကိုဂုဏ်ယူရပါတယ်လို့ကာလီလွိုက်ကသတင်းတောက်တွေကိုဖြေကြားခဲ့တာဖြစ်ပါတယ်။အမေရိကန်အမျိုးသမီးလက်ရွေးစင်အသင်းမှာလေဒန်လူဖြစ်ကစားတဲ့အသက်33နှစ်အရွယ်ကာလီလွိုက်အတွက်ကတော့2015 FIFA ကမ္ဘာဖလားအကောင်ဆုံးအမျိုးသမီးအားကစားသမားဆုချီးမြှင့်ခြင်းခံရတာကတော့သူ့ဘောလုံးတက်တမ်းမှာဂုဏ်ယူရဆုံးအခါသမယလို့ဆိုရမှာပါကာလီလွိုက်အနေနဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလက အကောင်းဆုံးအမျိုးသမီးအမေရိကန်ဘောလုံးသမားဆုကိုချီးမြှင့်ခြင်းခံခဲ့ရတယ်လို့ကနေဒါနိုင်ငံမှာကျင်းပခဲ့တဲ့2015အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတုန်းကလေရွှေဘောလုံးဆုနဲ့ငွေဖနပ်ဆုတို့ကိုချီးမြှင့်ခြင်းခံခဲ့ရသူဖြစ်ပါတယ
် There it is the golden ball to Carly Lloyd and this is interesting guys just the second American to win the golden ball
သူနေနဲ့2015ခုနှစ်တဲ့ FIFA ရဲ့အကောင်းဆုံးအမျိုးသမီးဘောလုံးဆုရှင်ဖြစ်စကားတင်စည်းမှာဂျပန်နိုင်ငံကလက်ရွေးစင်အမျိုးသမီးဘောလုံးကစားသမားအာယာမီယန်မာနဲ့ဂျာမနီကဆီလီယာဆာဆစ်တို့နဲ့အတူအမည်တင်သွင်းခြင်းခံရစဉ်ကသတင်းမီဒီယာနဲ့တွေ့ဆုံမိမြန်ကမှကာလီလွိုက်ကသူ့ရဲ့ကြိုးပမ်းမှုနဲ့ပတ်သက်လို့အခုလိုဖြေကြားခဲ့ပါတယ
် Well, I think it's just being mentally prepared. I think that's the biggest thing.
ချစ်မကတော့စိတ်ဓာတ်အဖြစ်အဆင်သင့်ဖြစ်ဖို့အရေးကြီးတယ်လို့ထင်ပါတယ်ကိုယ်ကာယအဖြစ်အဆင်သင့်ဖြစ်ဖို့ကတော့ကြိုင်ပွဲဝင်မှုအစပြိုးပေးခဲ့တာဖြစ်တယ်လို့ဆက်ထိန်သွားနိုင်ဖို့မှလည်းလိုအပ်တာဖြစ်ပါတယ်ဒါပေမဲ့စိတ်ဓာတ်အဖြစ်ကြန့်ခိုင်တယ်အမြင်ကျဲတယ်အဆင်သင့်ရှိတယ်အယုံစူးဆိုင်နိုင်ဖို့အတွက်ကလည်းအရေးကြီးပါလေအရေးကြီးဆုံးအချိန်ရောက်လာပြီးကျမအတင်းကကျမကိုလိုအပ်နေပြီဆိုတဲ့အခါကျမစိတ်ကတကယ်ပဲစွမ်းကုန်ကစားရမယ်ဆိုတဲ့စိတ်ဖြစ်လာပါတယ်လို့ကာလီရိုက်ကဖြေကြားခဲ့ပါတယ်ဒါအပြင်သူ့ဘဝတက်တန်းတစ်လျှောက်မှလည်းအမြဲပဲကြိုးပမ်းခဲ့ရတာဖြစ်တယ်လို့အခုလိုပြောခဲ့ပါတယ
် Throughout my career nothing's been handed to me I've had to work for every single moment I've had good
ကျမဘဝတက်တန်းတစ်လျှောက်မှဘာမှကျမလွယ်လွယ်နဲ့မရခဲ့ပါဘူးကျမအောင်မြင်မှုရဖို့အတွက်အမြဲပဲကြိုးစားခဲ့ရတာပါကျမအတွက်ကတော့ပျော်ရွှင်တဲ့အချိန်တွေရှိသလိုစိတ်ဆင်းရဲတဲ့အချိန်တွေစိတ်ဓာတ်ကျရတဲ့အချိန်တွေလည်းရှိခဲ့ပါတယ်ဒါပေမဲ့အောင်မြင်မှုရတဲ့အခါတွေလည်းရှိပါတယ်အောင်မြင်မှုရတာတွေတဲ့ဆိုင်ဆုံးရှုံးမှုကတစ်ဆင့်ကျမသင်ခန်းစာပူရခဲ့တာပါကျမအတွက်ကတော့အချိန်တိုင်းမှာအဆိုးအကောင်းကအမြဲတမ်းကြုံတွေ့နေရပေမဲ့လို့လေကျမကအကောင်းဘက်ကရှုမြင်ပြီးကိုယ်စိတ်ကိုခိုင်မာအောင်ထားပြီးအဲ့ဒီအခက်ခဲတွေကိုကြော်လွှားဖို့ကျမစူးစမ်းခဲ့ပါတယ်လို့ကာလီလွိုက်ကပြောခဲ့တာဖြစ်ကြောင်းတင်ပြရင်းဒီသတင်းပိုင်းရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal
ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်သိန်းကကြီးညာပေးมาဖြစ်ပါတယ
်ခုချိန်ကဟာမြန်မာနိုင်ငံအတွက်သမိုင်းဝင်အချိန်ကတစ်ခုဖြစ်တယ်လို့ကမ္ဘာအထင်ကရပုဂ္ဂိုလ်များအဖွဲ့ The Elders ရဲ့ဥက္ကဋ္ဌကုလသမဂ္ဂဒွေးမှုဂျိုဟောင်းကိုဖီအန်နန်ကပြောပြီးမြန်မာနိုင်ငံရဲ့အစိုးရအဖွဲ့တွေကို The Elders ကကြိုဆိုလိုက်ပါတယ်ရင်ကြင်းနဲ့ပြန်လည်ရင်ကြားစီရေးပေါ်သမရဦးတင်ကျော်နဲ့ဒေါန်ဆန်းစုကြည်တို့ရဲ့တန်လိထံကြောင့်မိမိတို့အားတက်မိတဲ့အကြောင်းနိုင်ငံရှိဆက်သွားတာနဲ့အမျှအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေကိုဆက်လုပ်သွားရေးတခြားလက်တွဲလှုပ်ဆောင်မှုဘက်တွေနဲ့ဆက်ပြီးတော့လုပ်ကင်သွားဖို့ NLD ကိုအားပေးပါကြောင်း The Elders အဖွဲ့ရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ချောမွေးစွာအသွင်ကူးပြောင်းရေးဖြစ်စေဖို့အတွက်အနားယူသွားတဲ့သမရဦးတင်စိန်နဲ့စစ်ဖက်အာဏာပိုင်တွေရဲ့လှုပ်ဆောင်ချက်တွေကိုလည်း The Elders အဖွဲ့ကအတိအမှတ်ပြုတယ်ဆိုတာထုတ်ပြန်ချက်မှာပြောထားပါတယ်။ရခိုင်ပြည်နယ်မှာလူလက်ဆော်ခီးသွွာလာခွင့်အပေါ်ပိတ်ပင်ကန့်သက်ထားတာကိုရုပ်သိမ်းပေးရေးကိစ္စအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့သစ်တာဝန်ယူပြီးရပ်ပေါင်းတရာအတွင်းလှုပ်ဆောင်ဖို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂဒုစုံစမ်းစစ်ဆေးရေးမှူးရန်ဟီးလီကကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုမတ်လ18ရက်နေ့စွဲနဲ့တင်သွင်းတဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာထဲမှာတိုက်တွန်းထားပါတယ်။ NLD တာဝန်ရှိသူတူဖြစ်တဲ့ဦးဝင်းထိန်ကတော့ရခိုင်ပြည်နယ်ကပြဿနာဟာမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာအများကြီးထဲမှာတစ်ခုပဲဖြစ်တယ်လို့ပြောပါတယ်။အီရန်နျူကလ িয়ার ရေးသဘောတူညီချက်ကနေအောင်မြင်မှုတိတိတတ်တာရထားပြီးနျူကလ িয়ার ပြန့်ပွားမဲ့အန်ဒရယ်ကိုတကယ်စစ်မှန်တဲ့နီလန်နဲ့အာယုံဆိုင်လှုပ်ဆောင်ထားတဲ့သဘောတူညီချက်ဖြစ်တယ်လို့အမေရိကန်သမ္မတဘရက်ကိုဘားမားကပြောလိုက်ပါတယ်။ဝါရှင်တန်မြို့တော်မှာအမေရိကန်သမ္မတကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့နျူကလ িয়ার ဘေးကင်းလုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲဒုတိယနဲ့နောက်ဆုံးရက်ဒီကနေ့မှာ P5+1 ခေါင်းဆောင်တွေနဲ့တွေ့ဆုံပွဲတွင်သမ္မတဦးဘားမားကအဲ့လိုပြောသွားတာပါ။သဘောတူညီချက်ကိုအပြည့်အဝဆက်ပြီးအကောင့်ထည့်ပေါ်ဖို့နိုင်ငံတကာအသက်ဝန်းရဲ့အလားတူပူးပေါင်းဆောင်ရွက်မှုလိုတယ်လို့လည်းသမ္မတဦးဘောင်မားကပြောပါတယ်။ထိုင်းနိုင်ငံစစ်တပ်တွေနဲ့ရာဇဝတ်မှုတွေကိုတာဝန်ယူကင်တွယ်တာအပါအဝင်လှုပ်ပိုင်ခွင့်တွေကိုထိုင်းအစိုးရကပို့ပြီးတော့ပေးလိုက်ပါတယ်ခင်ဗျာ
။တည်ရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကအကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanov ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။စနေနေ့မနေ့6:00ကနေ9:00အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ဘိုင်းဒိုမီတာ30နဲ့40 49 50နဲ့ဖိုင်လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်းပါ Thank you.
This program has come to you from the Voice of America, Washington.